Welcome to the Voice of America in Burmese.
ဒေါက်တာရှင်မြတရားချမ်းမြေ့တဲ့မင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာ။ VOA American အတန်ရဲ့2023ခုနှစ်အောက်တိုဘာ15ရက်တနင်္ဂနွေမနက်ခင်းမြန်မာပိုင်းအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေလိုက်ဒိုမီတာ24.51ပြင် VOA ရဲ့ website, Facebook, YouTube စာမျက်နှာတွေကနေမနက်ပိုင်း6:00ကနေ9:00ဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာ။ကျွန်တော်ကညီညာရေးပါခုမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတက်ဆက်သွားမှာဖြစ်ပါတယ်ဗျာ။
Israel and Hamas အဖွဲ့အစားအပြန်အလှန်တိုက်ခိုက်နေကြတဲ့ Gaza ကမ်းမြောင်ဒေသကနေလူတွေတန်းနဲ့ချီထွက်ခွာနေကြရတယ်လို့ဒေသတွင်လူသားပေးဒုက္ခအကျပ်တဲဆိုးဝါးလာနေပြီလို့ကုလသမဂ္ဂကပြောပါတယ်။ American နိုင်ငံသားရင်းဝင်ကြီး Anthony Blinken ဟာ Saudi နိုင်ငံသားရင်းဝင်ကြီးနဲ့ဒီနေ့တွေ့ဆုံပြီး Israel Gaza ပြည်ပခအရေးဆွေးနွေးခဲ့ကြပါတယ်။ခြေပေးတဲ့ဆဆိုးဝါးကြုံနေရတဲ့ဘကိုးမှာစာတင်ကြောင်းတွေရာနဲ့ချီယာယီပိတ်ထားပါတယ်။
ခုလိုနောက်ဆုံးရသတင်းတွေအပြင်မလေးရှားမှာမြန်မာအလုပ်သမားတွေအလုပ်လုပ်ခွင့်အထောက်အထားမရှိလို့ဖမ်းဆီးခံရတဲ့အကြောင်းသတင်းပေးပို့ချက်ကိုလည်းနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်။ဒါ့အပြင်ဒီလိုပြပထွက်ပုံစံမျိုးစုံနဲ့လောက်ကိုင်းနေကြရမှာဖမ်းဆီးတွေရှိနေပေမဲ့ပြည်တွင်းမှာလည်းပိုးချက်တီးလာနေလို့ပွဲစားတွေနဲ့ပြပကိုတွားရောက်လောက်ကိုင်းသူတွေတိုးပွားလာနေရတဲ့အကျိုးဆက်ဖြစ်လူကိုယ်ကူးခံရမှုအခြေအနေတွေကလည်းပုံမဆိုးရွားလာနေပါတယ်။ဒီအကြောင်းကိုတော့နောက်ပိုင်းမှာတို့အတန်အစီအစဉ်မှာကြည့်ရှုနားဆင်နိုင်ပါတယ်ဗျာ။တခါဒီမိုကရေစီလူ့ခွင့်ရင်းနဲ့ခစ်ပြိုင်ကဘာအာရှနိုင်ငံရေးလေယာစီဝါသတင်းတွေနဲ့ဥတုရသည်နဲ့နာဂတ်ကဘာအစီအစဉ်တွေကိုလည်းပြည့်ပြည့်စုံစုံတင်ဆက်ပေးဖို့ပြင်ဆင်ထားပါတယ်ဗျာ။ခုအရင်ဆုံးတော့ဒီကနေ့မနေ့ထိတ်တန့်ရောက်သတင်းတွေကိုကိုစော်မိုးကျော်ကပြောပြပေးပါအောင်ခင်ဗျာ
။ဂါဇာဒေသကိုအစ္စရေးတပ်တွေထိုးစစ်ဆင်ပါဖြစ်တဲ့အတွက်ဂါဇာမြောက်ပိုင်းကတန်းနဲ့ချီတဲ့ပါလက်စတိုင်းတွေတောင်ဘက်ကိုရွှေ့ပြောင်းနေကြပြီးလူသားချင်းစာနာမှုအကြတဲ့ကြီးမားစွာရင်ဆိုင်နေရတယ်လို့ကုလသမဂ္ဂတာဝန်ရှိသူတွေကပြောဆိုပါတယ်။အစ္စရေးကပိတ်ဆို့ထားတဲ့အတွက်ဂါဇာဒေသအတွင်းလူ2,000လောက်ဟာတောက်သုံးရေးစားနပ်ရိက္ခာနဲ့ဆေးဝါးတွေပြတ်တောက်နေတဲ့အတွက်သေရေးရှင်ရေးပြဿနာဖြစ်လာနေပြီလို့ကုလသမဂ္ဂကယ်ဆယ်ကူညီရေးဌာန UNRWA ရဲ့မဟာမေကြီးဖိလစ်ပီးလာဇာရနီကစနေနေ့မှာပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့အောက်တိုဘာလ9ရက်နေ့ကဟာမတ်စ်အဖွဲ့ကအစ္စရေးကိုဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်အစ္စရေး1300ကျော်လောက်သေဆုံးခဲ့ပြီးနောက်အစ္စရေးကလက်တုံ့ပြန်တဲ့အတွက်လက်တုံ့ပြန်တဲ့အနေနဲ့ဂါဇာဒေသပါလက်စတိုင်းတိုက်ခိုက်မှုကြောင့်ပါလက်စတိုင်း2200ကျော်သေဆုံးခဲ့ရပါတယ်။အစ္စရေးစစ်သား3000လောက်ဟာဂါဇာနယ်စပ်မှာအသင့်ပြင်သားပြီးဟာမတ်စ်ကိုချေမှုန်းဖို့အတွက်ဂါဇာဒေသကိုဝင်ရောက်တိုက်ခိုက်မှာဖြစ်တဲ့အတွက်အရသားတွေဘေးလို့ရဂါဇာတောင်ပိုင်းကိုရွှေ့ပြောင်းဖို့အစ္စရေးကပြီးခဲ့တဲ့တောက်ကြနေ့ကကြေညာခဲ့တာပါ။အခုလိုဂါဇာဒေသကတိုက်ပွဲတွေကိုကဘာကအာယုံဆိုင်နေချိန်မှာပဲဂျူးခြေချနေထိုင်မှုအသစ်တွေရှိတဲ့အနောက်ဘက်ကမ်းခြေ West Bank မှာပါလက်စတိုင်းနေနဲ့အစ္စရေးတပ်ဖွဲ့တွေအကြားပဋိပက္ခတွေပြင်းထန်နေပြီးတပတ်အတွင်းမှာတင်ပါလက်စတိုင်း54ဦးသေဆုံးခဲ့ပြီးအများအပြားဖမ်းဆီးခံထားရပါတယ်။ဒီလိုအခြေအနေဟာ2005ခုနှစ်နောက်ပိုင်းမှာအဆိုးဝါးဆုံးအခြေအနေဖြစ်တယ်လို့ကုလသမဂ္ဂတာဝန်ရှိသူတွေကပြောဆိုထားပါတယ်ခင်ဗျာ။ Saudi Arabia နိုင်ငံကိုရောက်ရှိနေတဲ့ American နိုင်ငံသားဝင်ကြီး Anthony Blinken ဟာ Saudi နိုင်ငံသားဝင်ကြီး Faisal bin Farhan နဲ့စနေနေ့ကတွေ့ဆုံခဲ့ပြီး Israel Gaza ပဋိပက္ခအရေးကိုဆွေးနွေးခဲ့ပါတယ်။ Saudi နိုင်ငံသားဝင်ကြီး bin Farhan ကတော့အရာသားတွေကိုတိုက်ခိုက်တဲ့အပေါ်နှစ်ဖက်စလုံးကိုပြစ်ချင်းရှုံချလိုက်ပြီးအကြမ်းဖက်တိုက်ခိုက်မှုတွေကိုချက်ချင်းလျှော့ချဖို့တိုက်တွန်းလိုက်ပါတယ
် We need to work together to find a way out of the cycle of violence. That is something that we really really need to focus on.
အခုလိုအပြန်အလှန်တိုက်ခိုက်နေတဲ့အတွေ့အံတရားဟာရုံထွက်နိုင်ဖို့ဆွေးနွေးနီးလန်းရှာဖို့လိုပါတယ်ဒါကိုကျွန်တော်တို့အမှန်တကယ်အာယုံထားလှုပ်ဆောင်ဖို့လိုအပ်ပါတယ်ဒီတန်တရားကိုအဆုံးသတ်နိုင်အောင်မလုပ်နိုင်ဘူးဆိုလို့ရှိရင်တော့အတန်းပဲတိုက်ခိုက်မှုတွေကပြန်ဖြစ်နေဦးမှာပါဒီလိုဖြစ်ရင်အရတားတွေပဲဆုံးအရင်ဆုံးခံရမှာဖြစ်ပါတယ်နှစ်ဖက်စလုံးကအရတားတွေပဲပေးဆက်ကြရမှာပါလို့ Saudi Arabia နိုင်ငံသားရဲ့ဝန်ကြီးကပြောဆိုသွားတာပါ American နိုင်ငံသားရဲ့ဝန်ကြီး Blinken ကပြောဆိုရမှာလဲ Hamas အဖွဲ့ဟာ Palestine တွေကိုကိုးစားမပြုဘဲအတန်းပဲအဖွဲ့အစည်းသာဖြစ်ပြီး Israel နိုင်ငံကိုဖျက်ဆီးဖို့နဲ့ဂျူးတွေကိုတတ်ဖြတ်ဖို့သာရည်ရွယ်တဲ့အဖွဲ့ဖြစ်တယ်လို့ပြောဆိုခဲ့ပါတယ် American နိုင်ငံသားရဲ့ဝန်ကြီး Anthony Blinken ဟာအနောက်အရှေ့နိုင်ငံ9နိုင်ငံကိုခရီးလက်လက်ခဲ့ပြီး Israel Hamas စစ်ပွဲကနေဒေသတွင်းစစ်ပွဲအဖြစ်ပြန့်နှံ့မသွားအောင်ကာကွယ်ဖို့လိုက်လံဆွေးနွေးတိုက်တွန်းနေတာဖြစ်ပါတယ်။ Israel နဲ့ Hamas အကြားဖြစ်ပွားနေတဲ့စစ်ပွဲတွေကနေဒေသတွင်းစစ်ပွဲတွေအဖြစ်ပြန့်နှံ့မသွားအောင်ကာကွယ်ဖို့ဖြစ်နိုင်ခြင်းအများကြီးရှိသေးကြောင်းဒါပေမဲ့အချိန်ကတော့နည်းနည်းပဲကြာတော့တယ်လို့ Israel ရဲ့အိမ်နီးချင်း Lebanon နိုင်ငံမှာရောက်ရှိနေတဲ့ Iran နိုင်ငံသားရဲ့ဝန်ကြီး Hussein Abdurrahman Rahanga စနေနေ့မှာပြောဆိုလိုက်ပါတယ် အစ္စရေးနဲ့ဂါဇာဒေသကိုတိုက်ခိုက်နေတာကိုရပ်တန့်ဖို့အီရန်နိုင်ငံသားရဲ့ဝန်ကြီးကပြောဆိုလိုက်ပြီးလေဗနွန်မှာအခြေစိုက်တဲ့ဟစ်ဘိုလာနဲ့တိုက်ခိုက်တပ်ဖွဲ့ပါဝင်ဆင်နွှဲလာမယ်ဆိုလို့ရှိရင်စစ်ပွဲဟာအရှေ့လက်ပိုင်းနိုင်ငံတချို့ကိုပြန့်နှံ့သွားလိမ့်မယ်လို့သူကသတိပေးလိုက်ပါတယ်။ဟစ်ဘိုလာအနေနဲ့စစ်ပွဲနဲ့ပတ်သက်တဲ့ဖြစ်နိုင်ခြေအားလုံးကိုစဉ်းစားထားကြောင်းနဲ့အစ္စရေးနဲ့ဂါဇာကိုတိုက်ခိုက်နေတာကိုချက်ချင်းအစ္စရေးအနေနဲ့ဂါဇာကိုတိုက်ခိုက်နေတာကိုချက်ချင်းရပ်ဖို့လိုတဲ့အကြောင်းအီရန်နိုင်ငံသားရဲ့ဝန်ကြီးဟိုဆင်ကလေဗနွန်နိုင်ငံမြို့တော်မှာဘေရုတ်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါ။လေဗနွန်နိုင်ငံမှာရှိတဲ့ဟစ်ဘိုလာစစ်သွေးကြောအဖွဲ့ကိုအီရန်နိုင်ငံကကြောကောက်နောက်ခံပေးထားတာဖြစ်ပြီးပြီးခဲ့တဲ့အော်တိုဘာလ9ရက်နေ့ကဟာမတ်အဖွဲ့အစ္စရေးကိုဝင်ရောက်တိုက်ခိုက်ခဲ့ပြီးနောက်တနေ့ကစပြီးဟစ်ဘိုလာနဲ့အစ္စရေးတပ်တွေအကြနေစဉ်လို့အပြန်အလှန်ပစ်ခတ်မှုတွေရှိနေပါတယ်
အန်တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6:00နာရီကနေ8:00နာရီအထိ5.24kHz 12.73 MHz 40kHz 41.8 MHz 5.52kHz 58.9 MHz 5.8 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 M ရှင
်။ VOA ကနေပြီးသတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်။တနိုင်ငံလုံးအပြစ်ခတ်တိုက်ခိုက်မှုရစေး NCA သဘောတူစာချုပ်လက်မှတ်ရေးထိုးခဲ့တာရှင်းနေပြတဲ့အခမ်းအနားကိုစစ်ကောင်စီကဒီကနေ့နေပြည်တော်မှာကျင်းပပါတယ်။လက်မှတ်ထိုးထားတဲ့အဖွဲ့တချို့စစ်ကောင်စီနဲ့တပ်တွေနဲ့အကြာလက်တလောတိုက်ပွဲတွေရှိနေခြင်းပါပဲ။ဒီကနေ့အခမ်းအနားကိုကျင်းပတာဖြစ်ပြီးတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကခေါင်းဆောင်တချို့တယောက်ကြပါတယ်။နိုင်ငံအတွင်းကတိုင်းရင်းသားလက်နက်ကိုင်အဖွဲ့အားလုံးကိုဖိတ်ကြားထားပေမဲ့အားလုံးကအဖွဲ့ကိုစားပြုတယောက်တာမဟုတ်ဘူးလို့သိရပါတယ်။ကရင်မျိုးသားအစီအယုံ KNUA ဥက္ကဋ္ဌဟောင်းဘိုကျုံဘူတူစေဖို့နဲ့ ABSCF ဒုဥက္ကဋ္ဌရဲဘော်မျိုးဝင်းတို့ဒီကနေ့အခမ်းအနားကိုတယောက်တာမှာအဖွဲ့အစည်းကိုစားမပြုတာမဟုတ်ပဲအရင်က NCA လက်မှတ်ရေးထိုးရမှာပါဝင်ခဲ့တဲ့ခေါင်းဆောင်တွေအဖြစ်နဲ့တက်ရောက်ကြတာဖြစ်တယ်လို့သိရပါတယ်2021ခုနှစ်စစ်တပ်ကအာဏာသိမ်းချိန်ကစလို့ NCA သဘောတူစာချုပ်ပြည့်ပြည့်သွားပြီလို့ NCA လက်မှတ်ထိုးရမှာပါဝင်ခဲ့ကြတဲ့ကရင်အမျိုးသားအစည်းအရုံး KNU ချင်းအမျိုးသားတပ်ဦး CNF နဲ့မြန်မာနိုင်ငံလုံးဆိုင်ရာအကြောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF အဖွဲ့သုံးဘက်ကတော့တိတ်မကြခင်ဂျပန်ကပဲကြေညာချက်ထုတ်ပြန်ခဲ့ပါတယ်ပြခဲ့တဲ့တဲ့င်းပတ်တဲ့မိုးအစမပြရွာသွန်းပြီးရေကြီးရေရှမ်းမှုတွေကြုံနေရတဲ့ဘူဂိုဒေတာအတွင်းမှာရေပေးကြောင်စာတင်ကြောင်ပေါင်း200ကျော်ကိုယာယီပိတ်ထားပါဗျ။ရေသိမ့်မကြီးတဲ့နေရာတွေကစာတင်ကြောင်တချို့ပြန်ဖွင့်နိုင်တာရှိခဲ့ပေမဲ့လက်တလောပိတ်ထားရတဲ့စာတင်ကြောင်ပေါင်း268ကျောင်းရှိတဲ့အကြောင်းပညာရေးဝန်ကြီးဌာနကပြောဆိုထားပါဗျ။အထူးသဖြင့်တော့ဘူဂိုနဲ့ပတ်ဝန်းကျင်ဒေတာတွေမှာရေပေးဆူဆူဝါဝါကြုံနေရပြီးနှစ်ပေါင်း90အတွင်းအဆိုးဝါးဆုံးစံချိန်တင်ခဲ့ပါဗျ။လူနေအိမ်တွေအများအပြားရေနစ်မြုပ်ခဲ့ပြီးဘေးလူရရှိပောင်းခိုလုံနေရသူတွေတောင်းတဲ့ချေရှိပါတယ်။ဒီနေ့ဆိုင်ခင်းတွေလည်းအများအပြားရေနစ်ပျက်စီးခဲ့ရပါတယ်။ရေပေးတဲ့နေရာအများစုဖြစ်တဲ့ဘကိုးမှာစိုက်ဧက4,600ကျော်၊ဒိုင်ဦးမှာစိုက်ဧက2,000နီးပါး၊တနပ်ပင်မှာစိုက်ဧက12,000ကျော်၊ကဝါဘက်မှာစိုက်ဧက12,000ကျော်၊လက်ကူဘက်မှာတော့စိုက်ဧက1,000ကျော်ပျက်စီးနိုင်ပွဲရှိတယ်လို့ကုလသမဂ္ဂဖွံ့ဖြိုးရေးအေဂျင်စီ UNDP ဘက်ကထုတ်ပြန်ထားပါတယ်။ဒီအပိုင်းရေအနှဲငယ်ပြန်ကျလာတဲ့ဆိုပေမဲ့လည်းကိုယ်အိမ်ကိုပြန်နေလို့မရသေးတဲ့သူအများပြားရှိနေပြီးအကူအညီတွေလိုအပ်နေတယ်လို့ရေဘေးကူညီရေးဆောင်ရွက်နေသူတွေကပြောပါတယ်။လက်တလောရေဘေးသင့်ဒေသတွေမှာဝမ်းပြက်ဝမ်းရှုံးတဲ့ရာနာတွေအဖြစ်များနေပြီးစေဝါအကူအညီမလုံမလောက်ဖြစ်နေတယ်လို့လည်းပြောဆိုထားကြပါတယ်။ဒီနေ့2023ခုနှစ်စက်တင်ဘာလအထိကိုလအတွင်းမှာထိုင်းနိုင်ငံမှာတရားမဝင်ဝင်ရောက်လာလို့ဖမ်းဆီးပြီးတဲ့မြန်မာနိုင်ငံသား1,000ကျော်ရှိတယ်လို့ထိုင်းတာဝန်ရှိသူတွေကပြောဆိုပါတယ်။ပြီးခဲ့တဲ့အောက်တိုဘာလ12ရက်နေ့ကပဲထိုင်းနိုင်ငံထဲကိုတရားမဝင်ဝင်ရောက်လာတဲ့မြန်မာနိုင်ငံသားတွေကိုတင်ဆောင်လာတဲ့ကားတစ်ချို့ကိုထိုင်းရဲတွေကတားဆီးစစ်ဆေးရမှာတရားမဝင်မြန်မာနိုင်ငံသား20ကျော်ဖမ်းဆီးခံခဲ့ရပါတယ်။ကန်ချနာပူရီနဲ့အယုဒ္ဓယခရိုင်တွေအတွင်းတရားဖမ်းဆီးခဲ့တာဖြစ်တယ်လို့မြန်မာရွှေပြောင်းအလုတ်သမားအရေးဆောင်ရွက်နေသူဦးမိုးဂျိုးကပြောဆိုပါတယ
်။အဲအော်တိုဗလာစင်းဒီညာပိုင်း9နိုင်လောက်တော့မတင်ကားပေါ်ရာပစ်ကတ်ကားတစီကိုထိုင်းလူမျိုးဖွဲ့ကတားဆီးစစ်ဆေးတဲ့အခါမှာကားမောင်းပြီးပြေးတယ်။တောင်လူမျိုးဖွဲ့ကပတ်စိတ်တိုက်ပြီးတော့နောက်ကလိုက်တဲ့အခါမှာဂျင်မောတော့ထွက်ပြေးသွားတယ်။ကားပေါ်မှာကြက်ညက်တက်ပြီးတော့လိုက်ပါလာတယ်။တရားမွေမြန်မာ18ဦးပေါ့။တစ်ဆက်တည်းမှာပဲတိုင်းနိုင်ငံအလဲပိုင်းဘန်ကောက်မြို့တော်အနီးအယုဒ္ဓယာခရိုင်ထဲကနခွန်လူဝံမြို့နယ်နယ်နွေထဲမှာမတင်ကားဘွေရပစ်ကတ်တားစီကိုလုံခြုံရေးဘွေရတားစီစစ်ရတဲ့အခါမှာတရားဝင်မြန်မာ9ဦးအမျိုးသား2ဦးအမျိုးသမီး9ဦးရေမောင်းတဲ့သူဖမ်းမိပါတယ်
မြန်မာနိုင်ငံတွင်နိုင်ငံရေးစီးပွားရေးအကြအတဲတွေကြောင့်ပြည်ပထောက်ကအလုံးလုံးကြိုင်ကြရှာဖွေကြတဲ့မြန်မာနိုင်ငံသားတွေတင်းတကြများလာနေပြီးအနည်းဆုံးနိုင်ငံအတွင်းကိုတော့တရားဝင်ရောတရားမဝင်ပါအများဆုံးဝင်ရောက်ကြပါတယ်အာဏာသိမ်းမှုနောက်ပိုင်းတရားမဝင်ထောက်ကလာသူတွေပိုများလာသလိုအခုလိုဖမ်းဆီးခံရတဲ့တဲ့တွေလည်းပိုပြီးစိတ်လာနေတာဖြစ်ပါတယ်
ဟုတ်ကဲ့အခုထိတ်တန့်ရောက်သတင်းတွေကိုကိုဇော်မိုးကျော်ကတင်ဆက်ပေးတာဖြစ်ပါတယ်ညအခုနောက်ပိုင်းမှာတော့အပတ်စဉ်အစီအစဉ်တွေသတင်းဆောင်မတွေသတင်းပေးပို့ချက်တွေဆွေးနွေးကမ်းတွေကိုစတိုက်တင်ဆက်သွားဖို့ရှိပါတယ်ညပထမဆုံးတော့မလေးရှားဆောက်လုပ်ရေးလုပ်ငန်းခွင်မှာမြန်မာပြည်ဖန်ခံရတဲ့သတင်းပေးပို့ချက်တစ်ပုဒ်ကိုတင်ဆက်ပြကြည့်မြမလေးရှားနိုင်ငံဂျိုးပီနယ်ကဆောက်လုပ်ရေးလုပ်ငန်းခွင်အနီးတစ်ပိုက်ကိုလူမှုချိချက်ရေးတာဝန်ရှိသူတွေဝင်ရောက်ဆစ်ဆဲပြီးအထောက်ထားမဲ့နေထိုင်အလုပ်လုပ်နေသူ200နီးပါးကိုဖမ်းဆီးခဲ့ပါတယ်အဲ့ဒီမှာမြန်မာနိုင်ငံသား62ယောက်လည်းဖမ်းဆီးခံခဲ့ရပါတယ်။ VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ခင
်ဗျာ။မလေးရှားနိုင်ငံဂျိုဟိုပီနယ်တဲကစောက်လုပ်ရေးလုပ်ငန်းခွင်တဝိုက်ကိုမလေးရှားလူဝင်မှုကြီးကြပ်ရေးဌာနကအောက်တိုဘာလ23ရက်နေ့ညဘက်မှာပိတ်ဆို့စစ်ဆေးခဲ့ပါတယ်။စစ်ဆေးမှုအတွင်းမြန်မာတွေအပါအဝင်တရားမဝင်နေထိုင်အလုပ်လုပ်ကိုင်နေကြတဲ့နိုင်ငံသားသား200နီးပါးဖမ်းဆီးခံခဲ့ရပါတယ်။ဖမ်းဆီးခံရသူမြန်မာနိုင်ငံသား62ယောက်ထိများတယ်ဆိုပြီးမလေးရှားနိုင်ငံတွင်မြန်မာလူမှုအတိုင်းဝိုင်းကိုအကူအညီပေးနေတဲ့တက်ကြွလှူရှားသူဦးစိုးထက်သိန်းကပြောပါတယ်
။မနေ့ကပေါ့နော်မနေ့ကကျွန်တော်ဂျိုဘိုးမှာလုံးဝလူဖမ်းပွဲကြီးအကြီးကြီးပေါ့ immigration ဟန်ပြီးတော့လူဖမ်းပွဲကြီးဒါလုပ်လိုက်တာပဲ။အားလုံးအယောက်640နမတယောက်ပေါ့နော်650နီးပါးကိုပြောင်းပြီးဟိုဝင်းရံပိတ်ဆို့ပြီးတော့မှဖြစ်သေးတာ။အဲ့ဒီတင်းမှုမှာသူထိန်းသိမ်းလာတာတော့190နမ5ဦးကိုထိန်းသိမ်းလာလိုက်တယ်။ဟုတ်နော်။ဒါဟိုအထောက်အထားမပြည့်စုံဘူးလို့ယူဆရတဲ့195ဦးပေါ့နော်။ဆိုတော့အဲ့ဒီထဲမှာကျွန်တော်တို့မြန်မာနိုင်ငံသား62ဦးပါတယ်။ဘင်္ဂလားဒေ့ရှ်က55ဦးပါတယ်။အိန္ဒိယ28ဦးပါတယ်ပေါ့နော်။ပြီးတော့အမျိုးသား26ဦးနဲ့အမျိုးသမီး5ဦးတဲ့အင်ဒိုနီးရှားအမျိုးသမီး5ဦးပေါ့နော်။ဆိုတော့ပါကစ္စတန်16ဦးပေါ့နော်။နိုင်ငံအစုံကအဝတ်အစားတွေကတရုတ်တွေတောင်ပါတယ်မဟုတ်ရင်
စစ်ဆေးခံရတဲ့အထက်မှာကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကကိုင်ဆောင်ထားတဲ့နိုင်ငံသားတွေလည်းစစ်ဆေးခံရသူတွေထဲမှာပါဝင်ပါတယ်။မလေးရှားနိုင်ငံထဲမှာဗီဇာတက်တန်းကျော်လွန်ပြီးနေထိုင်နေသူတွေတရားဝင်အထောက်အထားမရှိဘဲထိုင်းနယ်ဇက်ကနေခိုးဝင်လာကြတဲ့မြန်မာတွေလည်းအများအပြားရှိနေပါတယ်။တချို့ကတော့တရားဝင်အလုပ်လာလုပ်ကြတဲ့နိုင်ငံကူးလက်မှတ် passport ရှိသူတွေဖြစ်ပေမဲ့လည်းမြန်မာတန်ယုံမှာ passport တက်တန်းတိုးဖို့အတွက်အဆင်မပြေတာကြောင့်တရားမဝင်ဖြစ်သွားကြသူတွေလည်းရှိနေကြပါတယ်။
ဟုတ်တယ်တော့မို့ဆိုရင်ကျွန်တော်တို့ကဘတ်ဖို့တင်လိုက်တဲ့အခါကျရင်တို့ကဒီဘတ်ဖို့ကိုတို့ကဘယ်နေ့နေ့မှပြန်လာပြီးတော့မှ appointment ယူပါဆိုပြီးတော့တို့ change ပေးလိုက်တာပေါ့နော်ဆိုတော့အဲ့ဒီကာလအတော်တွေမှာတို့ကပြောဆိုရင်အဲ့ဒီဟိုက biography ကိုကြည့်ပြီးတော့မှဘယ်တိုင်းဒေသကြီးဘယ်မြို့နယ်မှာနေထိုင်တဲ့ဥပဒေလူရဲ့သားဆိုတော့တို့ကပြောဆိုပြည်ထိုင်ကြံလာကိုပြန်လိုက်တာအဲ့လိုပြန်လိုက်ပြီးတော့မှဒါကင်းရှင်းပါတယ်ဆိုတာမျိုးကိုတို့ thesis ကြီးဒေတာမှနိုင်ငံရေးသိစရာကြီးရှင်းပါတယ်ဒေတာမှတို့ကထုတ်ပေးတာ
မလေးရှားနိုင်ငံမှာအစိုးရအပြောင်းလဲကာလမှာနိုင်ငံရေးမတည်ငြိမ်မှုတွေဖြစ်နေခြင်းတရားမဝင်နိုင်ငံသားတွေကြောင့်လို့အပြစ်ပုံချတာတွေလည်းရှိနေပါတယ်ဒီအတွက်တရားမဝင်နိုင်ငံသားစန့်ကျင်ပွဲတွေလုပ်ဖို့စီစဉ်နေတာကြောင့်မြန်မာတွေအနေနဲ့လုံခြုံရေးသတိထားကြဖို့ကိုလည်းဦးစိုးထက်သိန်းကပြောပါတယ်အခုဖမ်းဆီးခံရသူ200နီးပါးကိုတော့လူဝင်မှုကြီးကြပ်ရေးအဥပဒေ1959မြင်းဆောင်63ဧပြီပုံမှန်155နဲ့1959မြင်းဆောင်63လူဝင်မှုကြီးကြပ်ရေးဧပြီပုံမှန်တွေနဲ့အရေးယူသွားမယ်ဆိုပြီးမလေးရှားလဝကကသတင်းထုတ်ပြန်ထားပါတယ်ရှင
်ဗီအိုအမေရိကန်တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ် VOA Telegram စာမျက်နှာလိပ်စာ t.me/bemisviewnews မှာ join လုပ်ကိုချိန်ဆက်ရပါရှင်
ဟုတ်ကဲ့ VOA မြန်မာပိုင်းကမနေ့ကအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာအခုတော့အပတ်စဉ်တင်ဆက်နေကြသတင်းဆောင်မတွေဆွေးနွေးကမ်းတွေကိုစတိုက်တင်ဆက်ပေးပါမယ်ခင်ဗျာအခုပထမဆုံးတော့ဒီမိုကရေစီရေးရာဆွေးနွေးကမ်းမတိုင်ခင်မှာလူကုန်ကူးမှုအကြောင်းသတင်းဆောင်မတစ်ပုဒ်တင်ဆက်ချင်ပါတယ်မြန်မာနိုင်ငံရဲ့အခြေတဲ့ကြစီးပွားရေးအဆင်မပြေမှုတွေအနာသိမ့်ပြီးနှစ်နှစ်ကျော်သုံးနှစ်အတွင်းမှာမြင့်တက်လာနေလို့လူကုန်ကူးခံရမှုတွေလည်းတိုးမြင့်လာနေတာပါပြည်တွင်းမှာခက်ခဲတဲ့အခြေအနေတွေကြောင့်ထိုင်းနိုင်ငံလိုအိန္ဒိယနိုင်ငံတွေကိုပွဲစားတွေနဲ့တွားရောက်အလုပ်လုပ်ဖို့ကြိုးစားရကလူကုန်ကူးခံရသူတွေရဲ့အကြောင်းကို Frontier မြန်မာရဲ့ဒို့အတန်ဝိုင်းတော်သားတွေကတင်ဆက်ထားပါတယ်ညာ
ဖ ไอ้นี่อ่ะนี่ถั่วปีผู้ดิโกโก้ตัดติผู้ลูกหนามิ้วซอสินษาเข้าผู้เลย
ที่กันนั้นเนี่ยก็เลยจมรู้กันตะดูอะปุนี่ตายามไม่มาไม่ติดอยู่ป่ะเนาะ
လူကုန်ကူးမှုတွေမသားစီနိုင်တာလူကုန်ကူးခံရတာတွေကိုမကာကွယ်နိုင်တာလူပွဲစားတွေကိုအရေးမယူနိုင်တာနဲ့ပတ်သက်လို့မြန်မာနိုင်ငံအပေါ်အမေရိကန်ကဝေဖန်ပြောဆိုလာခဲ့တာအတော်လဲကြားခဲ့ပါပြီအခုအာဏာသိမ်းပြီးနောက်မှာလည်းစစ်တပ်ကလူကုန်ကူးမှုနဲ့ပတ်သက်လို့လုပ်ပေးနိုင်တာတိတ်မရှိတဲ့အပြင်ပြည်သူတွေကိုလူလိန်လူပွဲစားတွေလက်ထယ်ရအောင်တွန်းပို့ပေးနေတဲ့အခြေအနေတွေကိုဖန်တီးပေးနေပါတယ်မင်္ဂလာပါရှင်မြန်မာနိုင်ငံတော်ဝန်ကလူခွင့်ရင်နဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်အပတ်စဉ်ပေါ့ကတ်အစီအစဉ်ကနေကြိုဆိုပါရစေဒီအစီအစဉ်ကို Foundation Hero နဲ့ကအကူအညီပံ့ပိုးပေးတာပါဒီတစ်ပတ်အစီအစဉ်ကိုတော့ဒို့အတန်ရဲ့အလို့တန်းသတင်းတောက်ခင်းင်းဖြူဆိုကရေးသားထားပြီး Frontier မြန်မာရဲ့သတင်းတောက်တွေကတင်ဆက်ပေးထားပါတယ်လုံခြုံရေးအခြေအနေအကြောင်းနာမည်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်ရှင်
2022ปีတွင်စစ်မှာပေါ့နော်ဒီစစ်ကောင်စီနဲ့ KND ရဲ့တိုက်ပွဲဖြစ်ပြီးတော့ခင်မုန်းဖြစ်သူရှုံရှုံခဲ့ရတယ်ဒီကြံခဲ့တဲ့မိသားစုအတွက်ဒီထိုင်းမှာအလုံးလုံးကိုထွက်လာရင်းနေပဲအလိုမတူပဲပြည်ထောင်စာဘဝရောက်ခဲ့တယ်အခုတော့ပြည်ထောင်စာအနေနဲ့လောက်ကန်ရည်တည်နေပါတယ
်အသက်30ကျော်အရွယ်မနန်းမူကပြောပြတာပါသူကကရင်နီပြည်နယ်တနီးကယားပြည်နယ်လို့တည်ကြတဲ့နေရာကဒေသခံတယောက်ဖြစ်ပါတယ်။သူယောက်ျားဟာ2021ခုနှစ်ဖေဖော်ဝါရီလဆရာနာသိန်းအပြီးမှာခုခံတော်လှန်ရေးတပ်ဖွဲ့တွေကိုဝင်သွားခဲ့ပြီးသူကတော့မိသားစုနဲ့အတူစစ်ရှောင်စခန်းမှာတွန်းနေခဲ့ရပါတယ်။ပြီးခဲ့တဲ့နှစ်ကသူယောက်ျားတိုက်ပွဲကျသွားပြီးတဲ့နောက်မှာတော့ကလေးနှစ်ယောက်ရဲ့အမေနဲ့အတော်ရဲ့ကိုရှာဖွေကြွေးမွေးရမယ့်တာဝန်ရှိလာပါတော့တယ်။စစ်ဆောင်စခန်းမှာဆက်နေရင်မဖြစ်တော့ဘူးဆိုတာကိုသိလာပြီးတဲ့နောက်မှာတော့
ကျမတို့ဒုက္ခသည်စခန်းကမိန်းကလေးတွေအနေနဲ့တော့ဒီအာနာသိပြီးတဲ့နောက်မှာပေါ့နော်ပြည်တွင်းမှာဘာမှလှုပ်ရှားလို့မရတော့ရရအလုံးလုံးမယ်ဆိုတဲ့စိတ်နဲ့ဒီဘက်ကိုထွက်လာဖြစ်ခဲ့တာပေါ့နော်ဒီစစ်ဆောင်စခန်းတွေကိုဒီနိုင်ငံသားမှအလုတ်ကောက်ကောင်လောက်ရမယ်ဆိုပြီးတော့တရားမဝင်လမ်းကြောင်းနဲ့ပို့ပြီးတဲ့ပွဲစားတွေလာပြီးလူစုလေးရှိတယ်အဲ့ဒီတွေကဒီလာစာကောက်ကောင်းရမယ်အနိုင်ခံမှလောက်ရမယ်ဆိုပြီးချိန်မင်းပြီးထွက်လာခဲ့တာပေါ့နော
်ဘန်ကောက်ကိုရောက်လာတဲ့အချိန်မှာတော့သူအလိန်ခံလိုက်ရပြီဆိုတာကိုသိလိုက်ရပါတယ်ဒါပေမဲ့သူမှာထိုင်းစကားကလည်းမတက်အထောက်ထားကလည်းမရှိအကူအညီကလည်းဘမတောင်းလို့တောင်းရမှန်းမသိခဲ့ပါဘူးပွဲစားကိုပြန်ပေးရမယ့်အကျွေးကလည်းသိန်း30လောက်တင်နေတာပါဒီလိုနဲ့ပဲသူမပိတ်မိနေခဲ့ပါတယ
်အဲ့ဒီနေရာနေထွက်ပြေးဖို့ဒီကိုကိုတက်တည်ဖို့လူလမ်းမျိုးစုံစဉ်းစားခဲ့ဘူးတယ်ဒါမဲ့ကြံခဲ့တဲ့အသက်10နှစ်အရွယ်သမီးနဲ့ဒီ6နှစ်အရွယ်သားပြီးတော့အသက်ကြီးနေတဲ့မိဘတွေအားလုံးကကိုမရှိမဖြစ်တော့ဒီဒုက္ခတွေအလုံးသိခံရင်လည်းပဲအလိုမတူပဲပြည်တန်စာဘွားရောက်ခဲ့ရပေါ့နော
်မနန်းမို့လို့ထိုင်းကိုလူကုန်ဝှခံလိုက်ရတဲ့ဇလန်းတွေကမကြုံစဘူးအထူးဆန်းမဟုတ်နေတော့သလိုအသည့်ဆန်းလည်းမဟုတ်နေတော့တာကစိတ်မကောင်းစရာပါဆရာနာသိန်းပြိပခါတွေဖြစ်လာတဲ့နောက်ဆက်တွဲအနေနဲ့လူကုန်ကူးမှုတွေကပိုပြီးတော့တိုးလာတယ်လို့အရက်ဖက်အဖွဲ့အစည်းတွေကတိုးအတန်ကိုပြောပါတယ်အမေရိကန်လူကုန်ကူးမှုအစီရင်ခံစာ2023အရဆိုရင်တိုင်းဒေသဒေသတွေနဲ့စစ်ဆောင်စခန်းတွေမှာလူကုန်ကူးမှုတွေကပိုဖြစ်လာနေတာပါ။ကင်းနီပြည်နယ်လူဦးရေရဲ့၃ပုံ၃ပုံဖြစ်တဲ့လူတသိန်းလောက်ဟာလည်းအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာစစ်ဆောင်နေရတယ်လို့ UN OCHA ကဆိုထားပါတယ်။ကရင်နီအမျိုးသမီးအဖွဲ့အစည်း KNWO ကမော်ပရီမြာကတော့ကရင်နီပြည်နယ်ကအမျိုးသမီးတွေကကျိုးရတောင်ရလုပ်ငန်းမွေးမြူရေးလုပ်ငန်းတွေနဲ့သာအသက်မွေးခဲ့ကြတယ်လို့ဆိုပါတယ်။ဒါပေမဲ့ပြိပခါကြောင့်ဆစ်ဆောင်ဖြစ်လာတဲ့အခါမိသားစုကိုရှာဖွေကြွေးမွေးဖို့အတွက်တခြားအလုပ်တွေကိုရှာကြရပါတယ်
။ဒီအာနာမသိခင်ပုံကူးမှုမရှိဘူးဆိုတော့ဟာတော့မဟုတ်လေနော်ဆိုတော့ဒီပုံကူးမှုတော့ရှိတယ်ဒါပေမဲ့ပို့ပြီးတော့မှဒီ2023အာနာသိတဲ့နောက်ပိုင်းမှာဒီပုံကူးမှုပို့ဖြစ်သွားတယ်လို့ပြောလို့ရတာပေါ့နော်။ ဒီမှာဆိုရှင်အစ်ကိုတတ်သွဲထားတာမျိုးတွေဒီဘာလို့ရဲ့စတတီတွေမိရှုခဲ့တဲ့တာမျိုးတွေသူရှင်ကြီးရတယ်ဆက်မှာဒုငေအီတွေမှာဟိုဘောမိုက်ဖုန်းထားတဲ့ကိစ္စမျိုးတွေတမလို့ဟိုရိတ်ခါရိတ်ကြိမ်လုံးမရဘူးဖြစ်စီကုန်တယ်ပြန်လာလို့လည်းမရဘူးပြန်လာလို့ကြည့်ရည်ဒီမိုက်ထောင်တဲ့အဲ့လိုမျိုးတွေပေါ့နော်တချို့မိသားစုတွေရဲ့အလိုအနေတွေဖြစ်တော့ဖြစ်ရည်တွေတောင်းနေရတဲ့အဲဆွဲတ
မီကလေးကတိုင်းပြည်ရဲ့စီးပွားရေးကျဆင်းနေပြီးဆင်းရဲမွေးတင်မှုနှုန်းကနှစ်ဆဖြစ်လာပါတယ်။ကိုဗစ်နဲ့ပြိပခါကြောင့်ပညာရေးနှောင့်နှေးသွားတဲ့လူငယ်တွေမှာအလုပ်ကံကလည်းမမေရရမရှိပါဘူး။ဒါကြောင့်လူငယ်တွေမှာလူကုန်မှုခံရနိုင်ခြေကပိုများလာတယ်လို့ကရင်နီလူခွင့်ရေးအဖွဲ့ KNHRG ကကိုပညာကပြောပြပါတယ်။
အာလူငယ်တော်များကရရအလုပ်ကိုပဲသွားလုပ်ကြတော့ပါအဲ့ဒီတော့ကြောင့်မို့ကျွန်တော်ဦးကတော့ဒီချိုးဒီဟိုဖွဲ့စားတွေကုမ္ပဏီတွေနဲ့ချစ်ဆက်တာရှိတယ်မဟုတ်လဲတူအချင်အတူတူချစ်ဆက်ပြီးတော့မှနိုင်ငံသားသွားကြတယ်အဲ့တော့ process ကိုကြည့်မယ်ဆိုရင်ဒီကုတကကိုလာပြီးတော့မှကျွန်တော်တို့ဒီအာဒီလူကိုကူတဲ့သူတွေကလာတော့လာရှာကြအောင်မလို့လားသူတို့ကိုယ်နိုင်ကနေချစ်ဆက်ပြီးတော့မှသွားတဲ့လူတွေပုံများလာတယ်
အနာသိမ့်ပြီးတဲ့နောက်ပိုင်းမှာတော့လူကုန်မှုခံရတဲ့အရေးအတွက်အချက်လက်ကိုရဖို့ခက်ခဲပါတယ်။ဒါပေမဲ့တိုးလာတာကတော့တေကြတယ်လို့ကိုပညာကယုံကြည်ပါတယ်။ကရင်နီပြည်နယ်ကနေတလကို10ရောက်လောက်တော့လူကုန်မှုခံရနိုင်တယ်လို့သူကခန့်မှန်းပါတယ်။ KNWO ကမော်ပရီမြာကတော့ကရင်နီပြည်နယ်မှာဖြစ်တဲ့လူကုန်ကူးမှု2ခု3ခုကိုနှစ်တိုင်းကူနေကြပါခုတော့တနစ်ကိုကိုမှုကနေဆယ်မှုလောက်ထိသူမှကြားနေရပါတယ်။ဒါပေမဲ့သူတို့ဒီကိစ္စကိုမကူညီနိုင်တော့ပါဘူး။တခြားခက်ခဲတွေရှိနေလို့ပါ။လူကုန်ကူးမှုအတွက်နေဆက်ဖြတ်ကျော်ပူးပေါင်းဆောင်ရွက်ခဲ့တဲ့ကွန်ရက်တွေကပြတ်သွားခဲ့ပါပြီ။အနာမသိန်းခင်ကတော့လူကုန်ကူးခံရမယ်ဆိုရင်မြန်မာနိုင်ငံလူကုန်ကူးမှုတိုက်ဖြတ်ရေးရဲတပ်ဖွဲ့ကိုမိသားစုဝင်တွေကသွားရောက်တိုင်နိုင်ပါတယ်။ခုကာလမှာတော့ပြည်သူတွေကစစ်တပ်ထိန်းချုပ်ထားတဲ့ဖယ်ဆိုးရဝန်ထမ်းကိုမှအယုံကြည်မရှိတော့ပါဘူး။အရင်တုန်းကဆိုလူကုန်ခံရတဲ့သူတွေကိုကူညီဖို့ KNWO လိုအရက်ဖက်အဖွဲ့အစည်းတွေကမြန်မာနိုင်ငံလူကုန်ကူးမှုတိုက်ဖြတ်ရေးရဲတပ်ဖွဲ့တွေနဲ့ပူးပေါင်းလှုပ်ဆောင်ကြပါတယ်။ဒါပေမဲ့အခုနောက်ပိုင်းမှာတော့လူကုန်တိုင်းရဲဘက်ကလည်း KNWO ကိုဆက်သွယ်တာမရှိတော့သလိုသူတို့အနေနဲ့ကလည်းလုံခြုံရေးအဖွဲ့တွေနဲ့ဆက်ဆက်မယ်ဆိုရင်မလုံခြုံဘူးလို့ခန့်စားရပါတယ်။ဒီလိုအတားအဆီးတွေရဲ့ရလက်ကတော့လူကုန်မှုခံရတဲ့သူတွေကိုဘယ်လိုကူညီရမလဲဆိုတာကိုမသိတော့တာပဲလို့မော်ပရီမြာကပြောပြပါတယ်
။အာဒီကံလာနဲ့ကလည်းကျမတို့ကတူအကူအညီတောင်းရမယ်မှမသိဘူးပေါ့နော်။ဆိုတော့ရဲအကူအညီတောင်းပြန်တော့လည်းဒီကံလာမှာကရဲကပူဘရမငွေတွေညှိတယ်။ကိုယ့်ရဲ့အကူအညီပေးတဲ့အဖွဲ့အစည်းရဲ့လုံခြုံရေးရရောဝန်ထမ်းရဲ့လုံခြုံရေးရပါဒါစုရရတော့အာကိုယ်အတွက်လည်းစုရရတယ်ကိုဘေးတင်နေတာလည်းဘလို့ပေါ်တယ်လည်းကိုရမယ်မအဲ့လိုတင်နေဖြစ်တော့အခါရဲလူကုန်မှုခါရဲသူတွေကိုနိုင်ကြလဲဟိုဘဒူးဟိုဘယ်ဝါဆက်တဲ့တိတ်တဲ့မှာမတည့်နေသားမျိုးမှာသူတို့ဖမ်းခါလိုက်ရတယ်ထောင်ချခါလိုက်ရတယ်အဲ့လိုမျိုးတွေပုံစံမျိုးနဲ့ပဲကျွန်တော်တို့တတိချက်လက်တွေရတယ်အဲ့လိုပုံစံမျိုးပဲတော့ဖြစ်သွားတယ်ပေါ့နော်
လူကုန်ကူးတဲ့သူတွေကိုမိရင်ဘလို့ဖြစ်တံပေးတာတွေကိုလုပ်နေတယ်လဲအမေရိကန်လူကုန်ကူးမှုအစီရင်ခံစာမှာတော့စစ်တပ်ဘက်ကဘာမှထိထိရဲရဲလုပ်နေတာမရှိဘူးလို့ဆိုထားပါဗျ။လူကုန်ကူးမှုမှာပါဝင်ပတ်သက်နေတဲ့စစ်တပ်ဒါမှမဟုတ်အစိုးရဝန်ထမ်းတွေအပေါ်မှာလည်းဘာမှအရေးယူမှုမရှိဘူးလို့ဆိုထားပါသေးတယ်။ပိုဆိုးတာကစစ်တပ်ကနေ2005ခုနှစ်လူကုန်ကူးမှုတားဆီးကာကွယ်ရေးဥပဒေကိုစန့်ကျင်ပြီးကလေးသူငယ်နဲ့အရွယ်ရောက်တဲ့သူတွေကိုအတင်းအဓမ္မအလုပ်စေခိုင်းတာတွေလည်းရှိနေပါဗျ။ဘန်ကောက်မှာရောက်နေတဲ့မနန်းမိုတယောက်ကတော့သူရတဲ့အလုပ်ကိုပဲဆက်လုပ်ဖို့လက်ခံလိုက်ရပါတယ်။အာနာမသိန်းခင်ကဘွာလေးစီကိုအတွေးကပြန်ပြန်ရောက်သွားပေမဲ့ကြာကြာတွင်းနေခွင့်တော့မရှိတော့ပါဘူး
။အရင်ကရွာမှာအမျိုးသားနဲ့ကိုပိုင်အိမ်နဲ့ခြံလေးလည်းရှိတယ်လို့ဒီအမျိုးသားကစိုက်ပျိုးရေးလုပ်ပြီးမိသားစုကတော့မချမ်းသာဘူး။ဒါမဲ့ပုံမှန်ဝင်ဝင်နဲ့အဆင်ပြေခဲ့တယ်ဒီ2021အာနာသိမ့်လိုက်တဲ့အချိန်မှာတော့မျိုးသားသူခံယူချက်နဲ့သူလက်နက်ကင်တိုက်ပွဲဝင်သွားတယ်ပေါ့နော်အဲ့ဒီအချိန်ကစပြီးတော့ဒီတမိသားစုလုံးထွက်ပြေးတိတ်ဆောင်ရနေသည်ကင်းနေဒုက္ခသစ္စာမှာခုလုံးနေထိုင်ရင်းနဲ့ပဲအခုလူဘဝရောက်ခဲ့ရတာပါအလောက အာဏာယူတဲ့သူတွေကြောင့်ပါပဲ
တို့အတိုင်းရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်နားဆင်သူတွေရဲ့လူမှုဝင်ရေးပေါ်ကနေဝေဖန်အကြံပေးရတွေကိုလည်းကြိုးစားပါတယ်ရှင်နောက်တစ်ပတ်ထုတ်လွှင့်မယ့်ဒို့တန်ပေါ့ဒ်ကတ်ကိုလည်းစောင့်မျှော်နားဆင်ပေးပါအောင်ရှင
်ဆန္ဒသိမ်းပြီးနောက်ပိုင်းလူကုန်ကူးခံမှုအခြေအနေတွေပေါ်ကပုံမဆိုးရလာနေတဲ့အကြောင်းတင်ဆက်ခဲ့တာပါအခုတော့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ဘက်လှည့်ရအောင်ပါဗျကမ္ဘာကြီးပူလွေးလာတာပေါ်အရေးယူဆောင်ရွက်ဖို့ပြက်ကွက်တာဟာအစိုးရတွေပေါ်တရားစွဲစရာကမ္ဘာမှာဖြစ်လာနိုင်ပါသလားတဘာဝပတ်ဝန်းကျင်အရေးကိုဆောင်ရွက်သူဦးဝင်းမျိုးသူနဲ့ဒီတစ်ပတ်ဥတ္တမောင်တန်းကဆွေးနွေးတင်ပြထားပါတယ်ခင်ဗျ
ဝိုင်းပူနွေးလာတာနဲ့ပတ်သက်ပြီးအရေးယူဆောင်ရွက်ဖို့ပြက်ကွက်တဲ့အတွက်ပေါ်တူဂီနိုင်ငံကလူငယ်6ဦးကဥရောပတလောကအစိုးရ32ဖွဲ့ကိုဥရောပလူခွင့်ရေးဆိုင်ရာတရားရုံးမှာစက်တင်ဘာလနောက်ပိုင်းကတရားစွဲလိုက်ကြပါတယ်လူခွင့်ရေးတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့ဥပဒေရေးရာကိစ္စတွေနဲ့ပတ်သက်ပြီးဒီကနေ့ဆွေးနွေးပေးဖို့ဖိတ်ခေါ်ထားသူကတော့အင်္ဂလန်နိုင်ငံအော့စဖို့တက်ကူမှာအဲတုသေတီဖြစ်ရောက်ရှိနေတဲ့ဦးဝင်းမျိုးသူဖြစ်ပါတယ်မင်္ဂလာပါဦးဝင်းမျိုးသူခင်ဗျာ
ဟုတ်ကဲ့ပါမင်္ဂလာပါခင်ဗျာ
ဟုတ်ကဲ့ဆရာကြီးဒီတဘာဝပဝဉ္ဇဉ်ထိန်းသိမ်းရေးကလူခွင့်ရေးခြေကလူခွင့်ရေးဖြစ်တယ်ဆိုတဲ့အယူဆပေါ့နော်ဒါကျွန်တော်တို့မြန်မာပြည်အတွက်တော့အတော်လေးစိတ်နေသေးတဲ့အယူဆဖြစ်မှာထင်ပါတယ်ဆိုတော့တဘာဝနဲ့လူတစ်ဆက်တစ်ဆက်တည်းဖြစ်မြင်လာတဲ့သဘောပေါ့နော်ဆိုတော့ဒီအယူဆရဲ့သဘောကဘာလဲဘာကြောင့်ဒီအယူဆကလှုပ်ရှားမှုတက်ကလို့ဖြစ်လာရတာလဲဆရာနည်းနည်းလေးရှင်းပြပေးပါခင်ဗျာ
သက်ရှင်နေထိုင်နိုင်ဖို့အတွက်ကျွန်တော်တို့ရဲ့ရေမြေတောတောင်မျိုးကိုသဘာဝရင်းမြစ်တွေကိုထုတ်ယူသုံးဆွဲပြီးတော့ကျွန်တော်တို့ကမိခိုးနေရတယ်ပေါ့အဲ့လိုမိခိုးတဲ့နေရာမှာဒီဟာတွေလူသားတိုင်းကပေါ့နော်လူသားတိုင်းကဒီခွင့်ရေးရှိရဲ့ဒီသဘာဝရင်းမြစ်တွေပတ်ဝန်းကျင်တွေပျက်စီးပြိုတင်တဲ့အခါမှာသူ့ရဲ့နေထိုင်ရှင်သန်ကွင်းကိုပါလာပြီးထိခိုက်တာဖြစ်တဲ့အတွက်ဒါကိုဒါသဘာဝပတ်ဝန်းကျင်နဲ့လူခွင့်ရေးနဲ့ဆက်ဆက်တယ်ဆိုတော့ဒါအခြေခံစဉ်းစားချက်ပေါ့အဲ့တော့အခုဒီနေ့ဖြစ်နေတဲ့ကိစ္စအထူးသဖြင့်နောက်နိုင်ငံတွေပေါ့နော် global north လို့ခေါ်တဲ့ဒီဖွံ့ဖြိုးတိုးတက်တဲ့နိုင်ငံတွေမှာဖြစ်တာကတော့ဒါမကြသေးခင်ကကျွန်တော်တို့ဒီပေါ့နော်ဒီအယူဆပေါ့ပတ်ဝန်းကျင်နဲ့လူခွင့်ရေးနဲ့အဆက်ဆက်ကတော့မြန်မာနိုင်ငံအတွက်စိမ့်နိုင်နေမကဘူးအာရှအတွက်ပါစိမ့်ုံဝင်ထင်တယ်တိုးတော်လည်းကျွန်တော်တို့ဒီဘက်နောက်နိုင်ငံဖွံ့ဖြိုးတိုးတက်တဲ့နောက်နိုင်ငံတွေမှာတော့ဒီကိစ္စကပိုပြီးကြည်ကြဲလောက်လောက်ဖြစ်လာတယ်ဖြစ်လာတဲ့အကြောင်းရင်းအားလည်းဒါဥပဒေစီးနှောင်မှုပေါ့နော်ဥပဒေစီးနှောင်မှုတွေဖြစ်ထွန်းတိုးတက်လာတာကြောင့်ဖြစ်တယ
်ဟုတ်ကဲ့ခုနဦးဝင်းမျိုးသူပြောသွားလို့ပဲပေါ့နော်တဘာဝပတ်ဝန်းကျင်ဆိုင်ရာထိန်းသိမ်းရေးမူဝါဒချမှတ်အကောင့်တွေဖော်ဖို့ပြက်ကွက်တာကိုဥပဒေချိုးဖောက်မှုတရားဖြစ်နေရှုမြင်ပါကြတာဒါကတော်တော်လေးစိတ်ဝင်စားစရာကောင်းပါတယ်အထူးသဖြင့
်မတိုင်ခင်ကတော့ဥတ္တမောင်နိုင်ရဟိုကတော့ရှိတယ်ကျွန်တော်တို့ ICC ကဒါကိုလက်ခံပြီးသားပါ ICC မှာလည်းပတ်ဝန်းကျင်ပျက်စီးပြုံးနှင်းခြင်းဟာကျွန်တော်တို့ crime against humanity ပေါ့နော်လူသားမျိုးနွယ်တွေကိုချိုးဖောက်တာတူတယ်ဆိုရဲဒါပြည်ထောင်ချက်တော့ရှိပြီးသားတော်တော်ကလေးသူငယ်လို့တော့ဒီတော့မဟုတ်ခြုံပြီးတော့ပေါ့ဗျာသူကပျက်စီး
တယ
်ခုကြတော့ပိုလေးနဲ့လာတယ်ပေါ့နော
်ဒါဒီဟာကဘလောက်ထိအားကောင်းကျေပြတ်လာနိုင်တယ်ဒီလိုချမ်း
အဲ့တော့ဆောင် ICC ကတော့လက်မှတ်ထိုးမှလို့ဘာလို့ဖြစ်မှာပေါ့ဗျာเนาะ ICC အဖွဲ့ဝင်နိုင်ငံဖြစ်မှာဘယ်လိုကောင်းတဲ့ဖော်မလဲအရေးယူမလဲဆိုတာတွေကဟိုပြဿနာရှိတယ်သို့တော့ခုကောင်းရဲ့စီနော်မှုကတော့သူကဘာလဲဆိုတော့ Paris Agreement မှာပါလာတယ်အဲ Paris Agreement မှာပါပြီးတော့သူကနိုင်ငံလိုက်ဥပဒေစီနော်မှုရှိတယ်ပြီးတော့သူ regional လိုက်ပေါ့ region လဲဆို
ဒါဒေတာတွင
်ရှိတော်အရှာဆိုရှိတော်အရှာလိုက်ပေါ့ဗျာအခုဆိုရင်တော့ဥရောပတမကဆိုဥရောပတမကလောက်ပေါ့နော်အဲ့တော့ကျွန်တော်ချင်းနေအဲ့ကျွန်တော်အဲ့ဒါတော့ပြန်စစ်ဖို့လိုတယ်ဥပမာအင်္ဂလန်ဆိုရင်ဥရောပတမကထွက်လိုက်တော့လည်းပဲဒီဥရောပတရားစီရင်ရုံးနဲ့ jurisdiction နဲ့သူချိတ်ဆက်ထားတဲ့ပုံရှိပုံရတယ်ဒါ still ဒီကထွက်လာတဲ့အဆုံးဖြတ်ချက်အင်္ဂလန်ပေါ်မှာလည်းလာပြီးတော့လွှမ်းမိုးမှုရှိနေသေးတယ်ပေါ့နော်အဲ့တော့ဘာလဲဆိုတော့သူတို့ကဒီလိုမျိုးဖြစ်ရင်မလိုက်နိုင်ရင်ဘာလုပ်မလဲဆိုရင်အဲ့ကောင်တွေကကြီးလေးတဲ့ကျွန်တော်တို့ဒန်ဂျင်းငွေကိုပြထမ်းမှာတကယ်လို့ဒီနိုင်ငံကြီးဟာအဲ့တော့အဲ့ဒါကြီးကသူတို့တွေကတကယ်ကိုဝင်တော့ဝင်ပူကြီးဖြစ်သွားမှာလေဒီပေါ်မှာမူတည်ပြီးတော့နောက်ဆီဝိုင်းလူငွေဆက်ဆက်မှုတွေပေါ်မှာအကုန်လုံးနောက်ဆက်တဲ့ရဲခတ်တာတွေဖြစ်မှာဆိုတော့
တနည်းပြောရင်
ဆီဝိုင်းကလေးမထားလို့မရဘူးပေါ့ဗျာအ
ဲ့ဒါတနည်းပြောရင်ဒန်ဂျင်းသူများနိုင်ငံကိုပေးမလားကိုယ်နိုင်ငံလည်းပါအဲ့ဒီငွေနဲ့ခုနသဘာဝနဲ့လူခွေရင်အကောင့်ထဲဖော်မှုကိုလုပ်မလား
အဲ့ဒါလည်း
လက်တွေ့ကြုံလာမဲ့သဘောပေါ့ ตัวคุณว่าน่าจะก็จะรอเลยตัวที่คอนซูมาร์ดีเบิกจะรอเป็นยังไงลีทาร์เลยเอ็นยังไงโปรดักต์กูปูวิ่งไปดูสิว่าไอ้คนอะไรเนี่ยเลยแต่พอวันจันทร์เนี่ยปูวิ่งรอโอ้สองอันเปล่าบอกลีทาร์ไลน์อะไรโปรดักต์ดีด่าริ้วปูวิ่งรอตัวต้องสวัสดีเลยเนี่ยปูวิ่งรอลีทาร์เลยขาจะรอยังไม่มีเงินเนี่ยดูอะไรเอ็นยังไงนี่ตัวมาบอกดีเนี่ยเปิดตลาดอีกสิ่งหนึ่งอุบลีจังสีเดียวตัวมาจันทร์สิว่าไอ้คนอะไรนี่ว่าตัวเนี่ยตัวอ ပေါ့ဒါကလည်းကျွန်တော်တို့ဥရောပမှာရှိတယ်လက်တင်အမေရိကမှာရှိလာပြီးအာဖရိကမှာရှိလာဒါပေမဲ့အာရှမှာဆိုရင်အဲ့ဒီဒေတာဆိုင်ရာနီးနာရန်တရားမရှိသေးဘူးပေါ့နော်ဆိုတော့ဒီလိုအခြေအနေမှာအခုလိုသဘောပတ်ဝန်းကျင်ထိန်းသိမ်းရေးဟာအခြေခံလူခွင့်ရေးဆိုတဲ့အယူဆကအာရှအစိုးရတွေကြားမှာရောအားကောင်းပါမလားဒီလိုရကြမှာတော့အကောင်းလာနိုင်မှာဒီလိုနှစ်ပိုင်းရှိလာမယ်လို့ထင်တယ
်။ဘုန်းကြီးတို့နောက်ကတော့ဗျာဒါ G7 မှာတို့ကအဓိကအများဆုံးပါလာ။အဲ့တော့တို့ကစကဘာစီဝါရေးရဲ့အရှေ့အများဆုံးရတယ်။တို့ပါလာတော့ကျန်တဲ့စီဝါရေးတွေကသူနဲ့ပြန်ထိန်းကြီးရတာပဲဗောနော်။ထိန်းကြီးတော့အရှမှာကောင်းမလားဆိုရယ် question မင်းတော့ကိုရီးယားတောင်ကိုရီးယားနဲ့ဂျပန်မှာတော့အကောင်းလာနေဆရာရှိတယ်။ဘာလို့တို့ကတနည်းအားဖြင့်တို့ OECD ထဲမှာလည်းပြန်ပြီးတော့ပတ်သက်ဆက်နွယ်မှုရှိနေတော့ဒါ OECD binding ရှိတော့ဒါတို့ကလိုက်နာတော့ဗောတို့နိုင်ငံလိုက်ဥပဒေပြဋ္ဌာန်းတာမပြဋ္ဌာန်းတာတွေကတော့မလို့ဘူးမဂျပန်ဆိုရင်တို့ကတော့ဥပဒေနဲ့တော့ထုတ်ပြန်မှာမဟုတ်ဘူးတို့လည်းစီးပွားရေးခွင့်လည်းမပြောင်းတော့တို့ကတဏ္ဍာရန်ရေးရလှည့်ပတ်နေမဲ့သဘောတော့ရှိတယ်တို့တော့လည်းပိုပြီးအကောင့်ထဲပေါ်နိုင်တဲ့အလားအလာတွေတော့ဖြစ်နေတယ်ဗောအရှမ်းမှာတို့တော့စီးပွားရေးရဲ့တည်ရောက်မှုရတော့ဒါလူခွင့်ရေးနဲ့ပတ်ဝန်းကျင်နဲ့စီးပွားရေးတော့လောက်လောက်ရမယ်ဆိုတော့ပါတော့အခုကျွန်တော်တို့ထုတ်ပြန်နေ22နှစ်နီးကထုတ်ပြန်နေအဲ့ဒီရဲ့ဆုံးဖြတ်ချက်ကြောင့်အသေးစိတ်ရှေ့နေမှာမဟုတ်လို့ပြောတော့အသေးစိတ်ထဲမှာလည်း business နဲ့ environment နဲ့ပတ်သက်တဲ့ညွှန်ကြားချက်တွေပါတယ်တမတ်ချက်တွေပါတယ်အဲ့အတွက်ကိုတကယ်ကို responsible business နဲ့လုပ်တဲ့ကုမ္ပဏီကြီးကတော့လိုက်နာပါလေလိုက်နာဖို့တို့တွေပြဋ္ဌာန်းချက်ဖြစ်ကုန်တာပေါ့ဗျာအခုကနောက်တစ်ခုကတတိထားမိလာတာမဟုတ်ဘူးကုမ္ပဏီတိုင်းက ESG ကိုပြောလာတာပေါ့နော် environment social and governance ဆိုတာတို့ရဲ့ audit report တက်ရင်ကိုဒါ ESG မှာဘယ်လောက်လုပ်ထားလဲဆိုတာမဖြစ်မနေပေါ်ပြရတဲ့အစီရင်ခံစာတွေဖြစ်လာဒီ ESG စီရင်ခံစာမပြရင်တို့ရဲ့ stock share တွေမှာအကုန်ထိုးကြမှာလေ stock share exchange တိုင်းကြီးလက်မခံတော့ဘူးပြောအဲ့တော့ဆောင်းပြောရင်ကိုရီးယားတို့ကျွန်တော်တို့ဒီဂျပန်တို့ကချိန်တွေပေါက်တာကိုကြည့်ရတော့တာပေါ့ဒါမှကြည့်စီဝါရေးဆုံးရှုံးနှံ့မှုဖြစ်တော့ volunteer သဘောတော့နေမယ်ဥရောပလိုတော့ဥပဒေစီးနှောင်မှုတော့မဟုတ်ဘူးသူတို့ volunteer သဘောပုံပြင်းထန်လာမယ်ဟာတွေကတော့ကျွန်တော်တောင်ကိုရီးယားနဲ့ဆောင်းပြောတဲ့ဂျပန်မှာတော့ဖြစ်နေမယ်အာဆီယံကတော့ဝေးနေပါသေးတယ်အာဆီယံကတော့သူကပတ်ဝန်းကျင်တွေနဲ့လူခွင့်ရေးတော်မှာသူကတည်ရတိုင်းပဲလေဆိုတော့ဒါလိုပါပေါ့သူတို့ကမှိန်ပြီးတော့ကြည့်နေတာပေါ့ဗျာအဲ့ဒီမှာမှနည်းနည်းပိုလဲတဲ့စင်ကာပူတို့မလေးရှားတို့ကလိုက်တန်ရောင်ပြစ်မှာပေါ့တန်ရောင်ပြစ်ပြီးတော့သူတို့ကကြည့်ကြက်ပြီးတော့လုံမှာမတို့တော့ဘယ်လောက် seriously အကောင့်နဲ့ဖော်မယ်လို့တော့ကျွန်တော်မထင်ပါဘူးစီးပွားရေးခွင့်လန်းရှိရင်တော့ယူလိုက်မယ်တို့ဥပဒေရကိုတို့ပြန်ဒုံးနဲ့ရိုက်မယ်ဟာပြီးတော့သူတို့လုံးဝမှမဟုတ်သေးဘူး။ free rider ပေါ့ဗျာ။အဲ့တော့အဲ climate change ကတော့ကြောင့်ဖြစ်တာမဟုတ်ဘူး။ဒါနိုင်ငံကြီးတွေကြောင့်ဖြစ်တာဆိုပြီးတော့အဲ့လိုမှိန်လိုက်မယ်အနေထားပဲရှိပါသေးတယ
်။ဆိုတော့ဒီအချိန်လည်းနည်းတော့နောက်ဆုံးမေးခွန်းပေါ့နော်ဆရာ။မြန်မာနိုင်ငံကလူခွင့်ရေးချုပ်ဖောက်မှုနဲ့ပြည်တွင်းစစ်နေတဲ့နိုင်ငံ၊ပြည်တွင်းစစ်ဖြစ်နေတဲ့နိုင်ငံဖြစ်ပါတယ်။အဒီမှာရောတက်ကြွလှုပ်ရှားသူတွေကတဘာဝပေါ်ဝင်ထိန်းသိမ်းတဲ့လူခွင့်ရေးကိုဆက်ဆက်လှုပ်ရှားမယ်ဆိုရင်သူတို့အတွက်စိတ်ခေါ်ချက်တွေကဘာတွေဖြစ်ပါလဲ။
အော်နံပါတ်၁ချက်ကလူခွင့်ရေးသမားတော်မှာပြေးနေရတော့ပတ်ဝန်းကျင်တည်မယ်ဆိုတဲ့လူကြီးကတော့အဝေးနေမှာပေါ့နော်လူတော်မှဂိူးမဆိုင်တော့ပတ်ဝန်းကျင်ကပို့ပြီးတော့ကျွန်တော်တို့တွေကပို့ခက်သွားတာအဲ့တော့ကလေးခွင့်ရေးဆိုတာဗမာစင်မြန်မာနိုင်ငံကလေးခွင့်ရေးမှာလက်မှတ်ထိုးထားတဲ့နိုင်ငံပဲလေတကယ်ကိုလေးစားလိုက်နာမယ်တော်တော်ချို့ထုတ်တဲ့ဥပဒေတွေရပေါ့နော်အော်ဆိုရင်တော့ဟိုအမေတတီတော့ရှိတာပေါ့ even သူတို့အကောင့်တွေပေါ်ရမယ်ကလေးသူငယ်ခွင့်ရေးမှာပြည့်စုံအောင်မလုပ်တာရပါတယ်ဘယ်လိုဖြစ်ဖြစ်ပေါ့ဗျာဒါကတော့ဗမာနိုင်ငံလက်ရှိနိုင်ငံရေးကာလတစ်ခုကိုကြက်တဲ့ကာလတစ်ခုကိုဖြတ်တင်းနေရတယ်ဆိုတော့လက်ရှိမှာအကောင့်တွေပေါ်ဖို့ဆိုတာကတော့တိတ်ပြီးတော့လက်တွေတဘာဝမကြအောင်ဆိုတာဒါအလုံးသိပြီးသားချက်ပဲသို့တော်အရေးကြီးတာကတော့ကျွန်တော်တို့ပြောနေတဲ့ဒီ federal ပေါ့နော် democracy ပြုပြင်ပြောင်းလဲလမ်းကြောင်းပြန်သွားတယ် federal နိုင်ငံထောက်မယ်ဆိုရင်တော့ဒီချက်တွေကိုပါစဉ်းစားပြီးတော့ကျွန်တော်တို့ဆောင်းပြောတဲ့ဒီပတ်ဝန်းကျင်ဆိုင်ရာတရားမျှတမှုပေါ့ environmental justice ပေါ့နော်ဒီ case ဒါက yari not to go federal bono, general core or so federalism low core, di danza dari u kwa we don't swear about winning a sesania oh no era general jammy choke yo I know ya Luri Alo Chan Chone so I got no di Lu Kwen ye she the low no Lu Amyazu Joshi Dao so get a sort of mele Lu Nesu ye Mape no nine in Illinois right. No, that's true. I pay no name at Queen Ula. Blue Gagwam Les, Ratan Rue, Naga Fedrema. Temao Yan. Lumiara ne Bojalu le Miao. Dame Lunesu, so you are Quenucanule. Miao, what in a cool, Piapua, General Dren, and Yiposave. Erne Tintin, Chigan Uli, Yame, Puame, Dala, General Lola, Nangay, Dami do the Dronle, you same as I do today. I'm a chimney low, I'm a good chipo la de Haria, General Rudra Bada. Blue leader, then Javier, Daddy, who
tells General Kissa, General Okay, so we knew to a
ตรีมันรียาบุอี้จิเดติกนิคเข้ามากบ้าจีนเนี่ยเปยแยกดีตามาเวยาวนี่บาซีคลุติเช่นในละอยู่เนี่ยตรีมันรียาอยู่ในบาบีและพยานในเดเช่ต่าอยู่เนี่ยยาอยู่ในเมตรีนรีนั่งยี่พิษนรีตะเก้บัวเซลันรีวันคลิกคลุติเช่นในอยู่เนี่ยกบ้าแยกกับอัตันรีกูชิสเซนน่าเซนในมาพิบารีเอจิงเป็นยากาเวพิบพี่ยูอีพลัสแอปพลิเคชันกูจังลุยาอยู่บ้า
อาชาနိုင်ငံရဲ့စီစဉ်တဲ့ပြန်လည်စတင်ကြပါတယ်ခင်ဗျာအခုတစ်ပတ်အာရှနိုင်ငံရဲ့စီစဉ်မှာနောက်အာရှဘက်မှာဖြစ်နေတဲ့ကမ္ဘာထိပ်တန်းရေခင်းကြီးတစ်ခုဖြစ်တဲ့အစ္စရေးနက်ဟာမတ်ပါလက်စတိုင်းဂျာမာပြည်ပခနဲ့နောက်ခံသမိုင်းတစ်ကြောင်းတစ်ချို့ကိုကိုစုံမိုးကျော်ကစူးစီးတင်ပြထားပါတယ်ခင်ဗျာ
Audubala Konyanega, Palestine, Gaza, Kanyan Didama, Chesaide, Hamat Apweha, Israel, Yudia, Wayo, Taika Kere, Dre, Luwang, Tangdong, Allah, the Songabi, Amyabia, Danyashi, Bagabare, Israel, Gaza, Didago, Chechen, Letongian, Bonje, Taika Kere, Dre, Sadoyani, Taujani, the Palestine, Tangkua, Jolau, the Songbi, Luwang, Leading, Tongdong, Law, O in Songkwa, Trebiabare, Gaza Nezama, Israel se inha tundin lao ha, Gaza dita go mwenyao tenpai po atimpien thabare. Gaza miao bain ga Palestine, yada tatan tatin lao go, taong bain go naselinae adwin thakwa jabu, Israel ga jinja ge bare. Aoutu bala sadoene ma taone chire Palestine ni saadin thakwa ni jabi pipare. Du tatan jao go naselinae adwin shwekhaine keisa ha, mpinaine keisa lo kula tamaga adwin mujokara piosu bare.
Moving more than 1 million people across a densely populated war zone.
Nemeitukulonga, Wayan Peso, Kanayabi, Luye Tutabi, Sivijao Nide, Niaga, Luta Danjogo, Yelemshi, Saziamashi, Niziamshi, Niago, Shibu Suragaro, Mapinane, Kisababe.
Islamic Kugantola, Ilusha Muro, Debe Yare, Hamat Puego, Taugua, Shisakuna Kunema, Sadin, Turongabare. Egypt Nangama, Tangua, Nase Kunigadega, Turangere, Muslim Yi Kuromia Apue, Muslim Brotherhood, Palestine Apuegue, Apir Turangera Pipare, Hamat Apueha, Palestine Nangando, Turambo, Diga Yimanje Charabi, Israel Nangan Tishi Mugo, Adima Mabudalo, Israel Belo Ninja Yiswene, Mumyugo, Ma Lemakambabu, Achatapema, Palestine Usane, Apueta Puegaro, PLO, Palestine Lumyoi Fue Pipare. Tangua Chosa Legunema Sadin Turangabi, Ludimiare, Quelundu, Yasa Arafaga Usangebare. PLO Ha, Israel, Siza Ninamu Lekambi, Abdian Alan Adima Buga, Tangua Kuza Legunema, Palestine Didago, Ocho de Suyago Puezigabare. Gula Damaga Aba Awen, Nangadaga Adai Awanga Adima Bu Lekambare. Natan Chokune Jugo Puemaro. Hamaska Nayage Bare. Dabime Hamas ne PLO Aja Anakoe Pisadima Sindia on Sangan and Jemishibe Patipakari Pikabare Adina Dot Digani Ti Naupe Ganji West Bank Ma PLO Ga Suya Pisele Otonibi Gaza Gamyan Didama ဟာမတ်စ်ကထိန်းချုပ်အုပ်စုထားပါတယ်။ Israel ကိုအတိအမှန်မပြုတဲ့ဟာမတ်စ်အဖွဲ့ဟာအခုလိုဝင်ရောက်တိုက်ခိုက်ဖို့ကိုစတင်ထူထောင်စဉ်ကတည်းကလျှို့ဝှက်အစီအစဉ်အဖြစ်ချမှတ်ထားတာဖြစ်တယ်လို့ဟာမတ်စ်ထိပ်တန်းခေါင်းဆောင်တစ်ဦးက American NPR အသံလွှင့်ဌာနကိုပြောဆိုခဲ့ပါတယ်။ Israel နိုင်ငံကိုတော့1948ခုနှစ်မှာ Jewish Agency Jew အဖွဲ့ခေါင်းဆောင်ဒေးဗစ်ဘင်ဂူရီယန်ကဦးဆောင်ပြီးပြည်ထောင်သိမ်းပိုက်ထားတဲ့ပါလက်စတိုင်းနယ်မြေမှာထူထောင်ခဲ့တာဖြစ်ပါတယ်။ပါလက်စတိုင်းဒေသကိုပြည်ထောင်က1916ခုနှစ်မှာသိမ်းပိုက်ခဲ့ပါတယ်။အရင်ကတူရကီအော်တိုမန်သိမ်းပိုက်ခံပါလက်စတိုင်းဒေသဖြစ်ခဲ့ပါတယ်။အစ္စရေးထူထောင်မှုကိုအမေရိကန်ပြည်ထောင်စုကကြောရောင်းနောက်ခံပြုခဲ့ပြီးအစ္စရေးနိုင်ငံထူထောင်ကြောင်းကြေညာတဲ့မေလ14ရက်နေ့မှာပဲအမေရိကန်သမ္မတထရူမန်ကချက်ချင်းအတိအမှတ်ပြုခဲ့ပါတယ်။ဟာမတ်အဖွဲ့ကိုအမေရိကန်၊အစ္စရေး၊ဥရောပနိုင်ငံတွေအပါအဝင်နိုင်ငံအချို့ကအကြမ်းဖက်အဖွဲ့အစည်းအဖြစ်ကြီးညာထားပါတယ်။ဟာမတ်အဖွဲ့ရဲ့အဓိကနိုင်ငံရေးကောင်းဆောင်အစ္စမဲလ်ဟာနီယာဟာကာတာနိုင်ငံဒိုဟာမြို့မှာအခြေစိုက်ပါတယ်။ဟာမတ်ကိုအဓိကငွေကြေးနဲ့နှီးပညာထောက်ပံ့နေတဲ့နိုင်ငံကတော့အီရန်နိုင်ငံဖြစ်တယ်လို့အများကသိရှိထားတယ်လို့တုတေသနဌာနနဲ့သတင်းဌာနတွေကလည်းပြောဆိုကြပါတယ်။အစ္စရေးတပ်တွေဟာဂါဇာကိုသိမ်းပိုက်ပြီးဟာမတ်အဖွဲ့ကိုအပြစ်အပြစ်ချေမှုန်းမယ်လို့ကြီးကြော်ထားပါတယ်။ဂါဇာကိုအစ္စရေးကသိမ်းပိုက်ရင်ဒုက္ခတွေတန်းနဲ့ချီပေါ်ထွက်လာနိုင်တဲ့အတွက်စိုးရိမ်မှုတွေရှိနေပါတယ်။အရသားတွေကိုတိုက်ခိုက်မှုမရှိအောင်အတတ်နိုင်ဆုံးရှောင်ရှားဖို့အစ္စရေးကိုအမေရိကန်နိုင်ငံသားရေးဝန်ကြီးနဲ့ကာတာဝန်ကြီးချုပ်တို့အောက်တိုဘာလ23ရက်နေ့ကတွေ့ဆုံခြင်းဆွေးနွေးတိုက်တွန်းခဲ့ပါတယ်
။ We continue to discuss with Israel the importance of taking every possible precaution.
Israel နဲ့ရသားတွေကိုထိခိုက်မှုမရှိအောင်ကြိုတင်သတိထားဆောင်ရွက်ဖို့ဟာအရေးကြီးကြောင်းကျွန်တော်တို့ဆွေးနွေးခဲ့ပါတယ်
။ American နိုင်ငံသားရဲ့ဝန်ကြီး Anthony Blinken ဟာပြီးခဲ့တဲ့ October 12ရက်နဲ့13ရက်နေ့တမှာအနောက်အာရှနိုင်ငံတွေကိုခရီးလှည့်လည်ခဲ့ပြီး Palestine သမ္မတ Mahmoud Abbas နဲ့တွေ့ဆုံခဲ့သလို Jordan ဘုရင်ဒါအပြင် Bahrain Qatar စတဲ့နိုင်ငံခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပြီး Israel Hamas စစ်ပွဲကနေဒေတာတွင်စစ်ပွဲပြန့်နှံ့မသွားအောင်ထိန်းသိမ်းနိုင်ဖို့နဲ့ဖြစ်ပေါ်လာတဲ့လူသားချင်းစာနာမှုအကြမ်းအတဲတွေကိုဖြေရှင်းနိုင်ရေးဆွေးနွေးခဲ့တဲ့အကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာထည့်ထားပါမယ
်။ကိုစောမိုးကျော်တင်ဆက်ခဲ့တာပါ။အခုတော့လေယာစိုက်ပျိုးရေးသတင်းတွေပဲကြည့်အောင်ပါဗျ။ဒီတစ်ပတ်ထူးခြားလေယာစိုက်ပျိုးရေးသတင်းတွေထဲမှာတော့ဒီတစ်ပတ်မြန်မာပြည်အောက်ပိုင်းဒေတာတချို့မှာဆူဆူဝါကြုံခဲ့ရတဲ့မိုးရေကြီးရေရှမ်းမှုတွေရဲ့တန်ကြောင်နောက်ဆက်တွဲအဖြစ်စဘာအတိကစိုက်ပြိုးတဲ့ပဲခူးတိုင်း AR တိုင်းနဲ့ရန်ကုန်တိုင်းထဲမှာရိတ်သိမ်းရတော့မဲ့စဘာစိုက်ကွန်းတွေထောင်နဲ့ချီပြီးရင်နစ်မြုပ်ကုန်တာကြောင့်သီးနှံပျက်စီးဆုံးရှုံးရမှုတွေကြုံတွေ့နေရတဲ့အကြောင်းတခါအသားငါစေစားတော့ကုန်စင်းလုံးတွေနေ့စဉ်တရရိတ်တက်နေလို့စားသုံးသူတွေအခက်ကြုံနေရတာစတဲ့ဖြစ်ရင်းစိုက်ပြိုးစီးပွားနောက်ဆုံးအခြေအနေတွေကိုစူးစိပြီး Farmers Times Media ကဝိုင်းတော်သားတွေကတင်ဆက်ထားပါတယ်ခင်ဗျာ
မင်္ဂလာပါ။လေယာစီဝါသတင်းများစီစဉ်ကနေကြိုဆိုပါရစေ။လေယာစိုက်ပျိုးရေးချစ်သူများရှင်လန်းချမ်းမြေကြပါစေရှင်။ဒီတစ်ပတ်အတွက်လေယာစီဝါသတင်းတွေကိုကိုချွတ်နဲ့အတူကျမမေစုဘဲကတင်ဆက်ပေးသွားပါမယ
်။တရပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးနဲ့စီဝါရေးဌာနကထိတ်တဲရောက်နေတဲ့သတင်းတွေထဲမှာတော့ရိတ်သိမ်းရတော့မဲ့စဘာစိုက်ကင်ထောင်ထဲချပြီးရေနစ်မြုပ်လို့ပျက်စီးကုန်တဲ့သတင်းနဲ့စကြင်ပါလေ။စဘာအထိကစိုက်ပျိုးတဲ့ပဲခူးတိုင်း AR တိုင်းနဲ့ရန်ကုန်တိုင်းတွေမှာရိတ်သိမ်းရတော့မဲ့စဘာစိုက်ခင်းတွေထောင်ထဲချပြီးရေနစ်မြုပ်နေရကြောင်းတီးနံပျက်စီးဆုံးရှုံးမှုတွေနဲ့ရင်ဆိုင်နေရတယ်လို့တောင်သူတွေကပြောပါတယ်လက်တလုံးမှာတော့ရေနစ်နေတဲ့စဘာကင်းတွေကရိတ်သိမ်းချိန်လွန်နေတဲ့စဘာပင်တွေကိုလက်နဲ့ရိတ်သိမ်းအချောက်ခံပြီးစဘာချွေလိတာတွေကိုလှုပ်ဆောင်နေရတယ်လို့ဆိုကြပါတယ်
ကျွန်တော်ကလည်းအေဂျန်စ24ရေကလုတ်တယ်။အဲ24ရေကလုတ်တာဟာအခုလောလောဆယ်လက်ရှိကစနေပေါ်9ရေကလောက်မြုပ်နေတာ။9ရေကလောက်မြုပ်နေတာစပားတွေကဘယ်လိုဖြစ်နေလဲဆိုတော့လုံးဝဟိုရေကလွှမ်းသွားတာလေ။အဲဇွားတွေကဒီရိတ်ခန့်ဒီဆက်ဆဲမှာရိတ်နေလုံးတန်းလာမှာပဲမိုးကဒုတိယရွာချလိုက်တော့အခုလက်ရှိဟိုကရေဟိုကမျောနေတာ။မြုပ်ပြီးတော့လေ။အဲအဲ့ဒါတွေကအခုမရလို့ရိတ်ဆက်နဲ့ရိတ်လို့မရတဲ့အခါကျတော့လူနဲ့ရိတ်ကြတာလူနဲ့ရိတ်ပြီးတော့အဲ့ဒါကိုအခုဒါက64နဲ့ပြန်ချွေပေါ့ဗျာ ကျွန်တော်တို့ဒီရွာရဲ့ဆောင်းဝင်းကျင်မှာဆိုလို့ရှိရင်တော့ဤကဘယ်လောက်ညက်လဲဆိုတော့150လောက်မြင့်မြုပ်နေတာ
ရှင်းနှမြုပ်တဲ့စဘာကင်းတွေကနေရိတ်သိမ်းရရှိတဲ့စဘာဟာအခွန်မဲပြီးအရေးသွေးညံမြင့်တာကြောင့်မွေးမြူရေးအစာအနေနဲ့သာရောင်းချရတာဖြစ်ပါတယ်ပြီးခဲ့တဲ့စက်တင်ဘာလကနေလက်ရှိအချိန်ထိမိုးဆက်တိုက်ရွာသွန်းနေရာကြောင့်အမြင့်ပိုင်းဒေသတွေကစဘာဆိုင်ခင်းတွေပါပါရေဝင်ရောက်ပြီးနှမြုပ်နေတာပါရှင်းနှမြုပ်မှုကျလာတာနဲ့အမျှပျက်စီးဆုံးရှုံးမှုကပုံမြင့်တက်လာတယ်လို့ဘကိုးတိုင်းတွင်းကတောင်သူတူကဆိုပါတယ
်ဒီအခုတော့ပျက်စီးသွားတဲ့စဘာတွေကြတော့လေအကိုကြီးအဲ့ဒီစဘာတွေကြတော့သူကဘယ်လိုဖြစ်သွားလဲဆိုတော့အခွန်တွေကမဲသွားတာလေအခွန်ကမဲတော့ဒီစဘာအရောင်အတွေးပါပြတ်သွားတာအဲအဲ့ဒါတက်တော့ပျက်စားဘဲစားလောက်ပဲအဆင်ပြေဖြစ်သွားတာလေစားလို့တောက်လို့မရတော့ဘူးလိမ့်စားအစားစားလောက်ပဲလုပ်လို့ရတော့တယ်အဲ့ဒါလို့ကြတော့အခုလက်ရှိကျွန်တော်တို့ဒီမှာပေါက်နေတဲ့ကောင်းတဲ့စဘာမှာ73သိန်းသေးပဲရှိတာလေအခုအဲ့စဘာကိုထွေပြီးတော့အခုရောင်းတော့ဝယ်မဲ့လူတောင်မရှိဘူးဝယ်မဲ့လူမရှိတဲ့အခါကျတော့အဲ့ဒါတွေကိုဒီတိုင်းသိမ့်ထားရမှာအကဲအတငယ်ချင်းတယောက်ကယူမဲဝက်စားအနေထားဆို9သိန်းသေးလောက်ပဲပြီးတယ်အကဲ9သိန်းသေးနဲ့ရောင်းပြီဆိုလို့ရှိရင်စဘာ30ဆိုတော့2သိန်းတောင်တော့ရမှာပေါ့ဗျာ2သိန်းတောင်ဆိုတော့ရှုံးသွားပြီ
မြန်မာနိုင်ငံစံတမအတင်းကျုပ်ကတော့ရေးကြီးမြင့်မြုပ်ခံရတဲ့ဒေသတွေကစပါးကင်းနေတဲ့ပတ်သက်လို့ကြီးပြန်ကျသွားချိန်မှာလောက်ွက်ငယ်တောင်သူတွေကိုကူညီထောက်ပံ့မှုတွေလှုပ်ဆောင်သွားမယ်လို့ပြောဆိုထားပါတယ
်မြန်မာထော်ဘက်ဒီကိုတန်ချိန်ထောင်နဲ့ချီပြီးဝေယူဖို့ကန့်လန့်မှုတွေရှိနေပါတယ်အခုနေ့ထော်ဘက်ဒီရဒီမှာမြန်မာထော်ဘက်ဒီကိုအိန္ဒိချင်းထိုင်းနိုင်ငံပါဝင်နိုင်ငံချုပ်ကဝေယူလို့ကြောင်းကံလမှုတွေရှိနေတယ်လို့မြန်မာနိုင်ငံထိုးဘက်တီစိုက်ပြူထုတ်လို့တင်ပို့ရောင်းချသူများအသင်ကပြောပါတယ်လက်တလုံးမာယူမှုအများဆုံးနိုင်ငံတွေကတော့ထိုင်းနိုင်ငံ၊ဒူဘိုင်းနဲ့အိန္ဒိယနိုင်ငံတို့ဖြစ်ပြီးတန်ချိန်ထောင်ချီဝယ်ယူသွားဖို့ကံလန်ထားတာဖြစ်ပါတယ်ထိုးဘက်တီတွေကိုအခုအောင်တူပါလကောက်ပိုင်းမှာစတင်ခုဆို့ကြတော့မှာဖြစ်ပြီးတင်ပို့မှုမြန်ဆန်လွယ်ကူစေဖို့ကံတွေမှုမူဝါဒတွေကိုဖြေလျှော့ပေးစေဖို့မြန်မာနိုင်ငံထောဘက်တီတင်ပို့ရောက်ချသူများအသင်းမှတောင်းဝန်ရှိသူတို့ကတောင်းဆိုထားပါတယ်မြန်မာနိုင်ငံကထွက်ရှိတဲ့ထောဘက်တီ90ရာခိုင်နှုန်းခန့်ကိုထိုင်းနိုင်ငံကိုတင်ပို့နေရတာဖြစ်ပြီးအခုနေမှာတော့ပြင်ပကိုတန်ချိန်3000ခန့်တင်ပို့နိုင်ဖို့ခန့်မှန်းထားတယ်လို့ဆိုပါတယ
်ပတာငါးစီးတွေနေ့စဉ်မြင့်တက်နေလို့စားသုံးသူတွေအခက်ကြုံနေရပါတယ်မွေးမြူရေးလုပ်ငန်းတွေမှာခြံဖမ်းဆီးတွေကျဆင်းနေပေမဲ့ပြည်သူတွေဝေယူစားသုံးရတဲ့အသားငါးစီးကွက်မှာတော့ဈေးနှုန်းတွေကနေ့စဉ်မြင့်တက်နေတာဖြစ်ပါတယ်။အသားငါးစီးကွက်မှာစားသုံးမှုများတဲ့ကြက်သားအမဲသားငါစိတ်သားဝက်သားစတဲ့ဈေးနှုန်းတွေဟာတစ်ပိတ်တာကို14,000ကနေ25,000ကျပ်ထိမြင့်တက်နေပြီးကြက်ဥကတော့တစ်လုံးကို260ကနေ300ကျပ်ပေးဥတလုံးကို350ရာနေ400ကျပ်ဈေးနှုန်းတွေဖြစ်ပေါ်နေတာပါစစ်တပ်ကအာဏာမသိရင်2020ခုနှစ်အတွင်းကအသားနဲ့ငါးစီးဟာတပိတ်တာကို4000ကနေ12000ကျပ်အတွင်းမှသာရှိခဲ့တာဖြစ်ပါတယ်အသားငါးစီးတွေမြင့်တက်လာပေမဲ့တရက်လောက်ခလဆာနှုံထားနဲ့ငွေငွေကတက်မလာတဲ့အပြင်အလုတ်ကင်မှာရှားပါလာတဲ့အတွက်နေ့စဉ်အသားငါးစားတောင်းနိုင်ဖို့ခက်ခဲလာတယ်လို့ပြည်မျိုးနယ်ကစက်သားရောင်းချသူဒေါ်နေကြီးကပြောဆိုထားပါတယ
်အခုစပီးအောင်တူပါလေးရဲကနေ7ရက်နေ့ထိဈေးကွက်တွင်အသက်ကြာနိုင်ပြီဖြစ်သွားတယ်လေယာဉ်ထွက်ကုန်ပြီးနေစင်းတွေကိုပြောပြပေးချင်ပါတယ်အိန္ဒိယဝေလွာကြောင့်မက်ပေးစီဆက်တိုက်ပြင်တက်နေပါတယ်အိန္ဒိယမှာပဲထွက်နေနိုင်တဲ့အတွက်ဝေလွာပုံများလာနိုင်တဲ့အနေအထားရှိနေပါတယ်မြန်မာပြည်တွင်းမှာလည်းမက်ပေလက်ကျန်ရုံနေရာကြောင့်ဈေးဆက်သက်မဲ့အလားအလာရှိနေတယ်လို့ပဲဈေးကွက်စောက်ကြည့်သူတွေကခံမှန်းထားကြပါတယ်။မန်လီဈေးကွက်မှာမက်ပေ60ပိတ်တောင်ဝန်တအိတ်ကိုပြီးခဲ့တဲ့အောင်တိုဘာလရက်နေ့က23,500ကနေ23,800ကျပ်ကြာပေါင်းစည်းရှိခဲ့ပြီးအောင်တိုဘာ17ရက်နေ့မှာတော့တအိတ်ကို23,000ကနေ25,500ကျပ်ထိဈေးနှုန်းမြင့်တက်လာပါတယ်။ရန်ကုန်ဈေးကွက်မှာတော့မက်ပဲ FAGRC တင်ကိုပြီးခဲ့တဲ့တတိယပတ်အောက်တိုဘာ4ရက်နေ့မှာ24,500ကျပ်ပေါင်းစည်းဖြစ်ခဲ့ပြီးအောက်တိုဘာ10ရက်နေ့မှာတော့တတိယကို25,500ကျပ်ထိမြင့်တက်လာတာတွေ့ရပါတယ်
ပဲဒီစိန်ကတော့အစ်စ်ဝင်ရောက်လာတာရှိတယ်လို့တရုတ်အဝယ်လဲဆက်ရှိနေရကြောင်းဈေးနှဲငယ်မြင့်တက်လာပါတယ်။အောက်တိုဘာ10ရက်ကရန်ကုန်ဈေးကွက်မှာပဲဒီစိန်ဝါခေမတပိတ်တာကို3830ကနေ3300ကျပ်ပေါက်ဈေးရှိပြီး80ကျပ်ဈေးတက်လာပါတယ်။ပဲဒီစိန်ပခုတ်ကူအစ်စ်ကတော့တပိတ်တာကို3080ကနေ3250ကျပ်ပဲဒီစိန်ခရမ်းရွှေဝါထိတ်ဆကတပိတ်တာကို3630ကျပ်ပဲဒီစိန်ပခိုးရွှေဝါက3465ကျပ်ဈေးရန်ရှိပြီးအတက်အကျမရှိဈေးငြိမ်နေပါတယ်မန္တလေးဈေးကွက်မှာလည်းပဲဒီစိန်အညာက 56.25 ပိတ်တာဝယ်တဲ့အိကို35,500 ကျပ်ကနေ 39,200 ကျပ်ပေါက်ဈေးရှိပြီးအယောင်းဝယ်တည်ငြိမ်နေပါတယ်
ပင်စင်ကုန်ကြီးကတော့ပြင်ပတင်ပို့မှုနဲ့ပြီးဈေးငိမ့်နေပါတယ်။ရန်ကုန်ဈေးကွက်မှာတော့အရင်တစ်ပတ်ကဈေးအတိုင်းအသင့်ကျမရှိပဲတန်ကို7,48,500လောက်ပေါက်ဈေးရှိနေပြီးမန္တလေးဈေးကွက်မှာတော့ပင်စင်ကုန်ကြီး60ပိတ်တောင်ဝင်တဲ့အိမ်ကို3,900ကျပ်နဲ့ဈေးငိမ့်နေပါတယ်။အခုတင်ဆက်ပေးထားတဲ့ဒီနယ်ဈေးနှုန်းတွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင်။
လေယာစီဝါသတင်းတွေတက်ဆက်ခဲ့တာပါဗျာအခုတော့ဥရုရာသီနဲ့နာဂတ်ကပအစီအစဉ်လှည့်ကြပါပြီဗျာကုလသမဂ္ဂရဲ့နှစ်ပတ်လည်အထွေထွေညီလာခံနဲ့တိကျဆက်ဆက်ဆွေးနွေးပွဲတွေမှာဆွေးနွေးခဲ့ကြတဲ့ရာသီဥရုရေးရာလှုပ်ရှားမှုတွေအကြောင်းကိုဒီတစ်ပတ်အစီအစဉ်မှာနန်းလောင်ကစူးစီးတင်ပြထားပါတယ်ခင်ဗျာ
အဆက်သုံးခုနှစ်မှာအပူပြင်းဆုံးလို့ဆိုရဲနှွေရာဒီနဲ့နိုင်ငံတိုင်းကြုံတွေ့ခဲ့ရပေမဲ့လည်းတချို့နိုင်ငံကောင်းဆောင်တွေကတော့အဲ့ဒီအပူဒဏ်ကိုခံစားခဲ့ရဖို့မပေါ်ဘူးလို့88ကြိမ်မြောက်ကုလသမဂ္ဂထွတ်ထွေးညီလာခံအဖွဲ့မိန့်ခွန်းမှာပဲအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကပြောဆိုသွားပါတယ်ဥဒုရာဒီပြောင်းလဲမှုထိန်းချုပ်ရင်းနဲ့ပတ်သက်လို့တချို့နိုင်ငံတွေဘက်ကထိရောက်စွာဆောင်ရွက်မှုမရှိတာကိုအားမလို့အားမရဖြစ်တဲ့သဘောနဲ့အဲ့ဒီလိုပြောဆိုသွားတာပါအမေဇုန်တည်တော်ကြီးရှိရာဘရာဇီးနိုင်ငံရဲ့သမရလည်းဖြစ်သဘာဝပတ်ဝန်းကျင်အရေးအထူးအလေးထားတဲ့ဘရာဇီးသမရလူလာဒါဆီလ်ဗာကညီလာခံမှအခုလိုတင်ပြသွားပါတယ
်။ Os países ricos cresceram baseado em modelo com alta taxa de emissão de gases.
ချမ်းသာတဲ့နိုင်ငံတွေကရာသီဥတုဖောက်ပြန်ပြောင်းလဲစေတဲ့ဓာတ်ငွေအများပြားထုတ်လွှတ်တတ်တဲ့စီးပွားရေးပုံစံတွေကိုအကောင့်ထည့်ဖော်ရင်းနဲ့ပေါ်ထွန်းလာတာပါ။ဥရုရာသီဆိုင်ရာအရေးပေါ်အခြေအနေတွေရင်းဆိုင်နေကြပြီဖြစ်တဲ့အတွက်ဒီကိစ္စကိုအရင်ကနိုင်ငံဆောင်သဘောတူထားတဲ့အတိုင်းပြုပြင်ပြောင်းလဲမှုဆောင်ရွက်မှဖြစ်တော်မှာပါကိုယူရမယ့်တာဝန်ကိုရှောင်လွှဲနေလို့မရတော့ပါဘူ
းသဘာဝပတ်ဝန်းကျင်ဟာကြောက်စရာကောင်းတဲ့နှုံးနဲ့ပြောင်းလဲလာနေတဲ့အတွက်လူအသက်တွေနဲ့လူမှုဘဝရှင်တန်ရပ်တည်မှုအပေါ်ရပ်ခါလာနေပြီလို့အာဖရိကတိုက်ကအသေးငယ်ဆုံးတိုင်းပြည်တစ်ခုဖြစ်တဲ့ဆေးရှယ်လတ်သမရာဝါဗဲရမ်ခါလဝန်ကပြောပါတယ
် development agenda we can no longer call
2022ခုနှစ်တကောင်စင်အရာဆိုရင်တော့လူဦးရေသသိန်းကျော်ရရှိတဲ့သူနိုင်ငံဟာဥဒုရာသီအချက်အတဲကြမှာမနေရုံးကန်ရပ်တည်နေရတယ်လို့လည်းပြောပါတယ်အထွေထွေညီလာခံကျင်းပနေချိန်နဲ့တပြိုင်တည်းမှာပဲတခြားဆွေးနွေးပွဲတွေလည်းကျင်းပခဲ့တာမှာဥဒုရာသီဆိုင်းရရင်မှန်းချက်ညီလာခံမှာတော့ Pacific သမုဒ္ဒရာကျွန်းနိုင်ငံဆာမွာဝန်ကြီးချုပ်ကသူနိုင်ငံဟာဖလုံအိမ်တက်ငွေထုတ်လို့မှုတဲ့ရခိုင်နှုန်းတော့မရှိပဲဆက်မှုအင်အားကြီးနိုင်ငံတွေကတော့80ရခိုင်နှုန်းလောက်ထုတ်လုပ်နေတယ်လို့ပြောဆိုသွားပါတယ
် As SIDS our contribution to
လူသားတို့အတွက်မစင်စားပဲအကျိုးအမြတ်ကိုရာကြည့်နေမယ်ဆိုရင်တော့ဒါဟာမတရားတဲ့လုပ်ရဖြစ်တယ်လို့လည်းပြောပါတယ်ကုလသမဂ္ဂအညီလာခံကိုတက်ရောက်ခဲ့တဲ့ Hollywood ရုပ်ရှင်မင်းသမီးကြီး Jane Fonda ကလည်းရုပ်ကျွင်းလောင်စာထောက်ယူသုံးဆမှုတွေရပ်ပေးဖို့လှူပေါင်း9000ခွဲကျော်လောက်နယူးယောက်မြို့မှာချီတက်တောင်းဆိုခဲ့တဲ့ကြားကကျမတို့နိုင်ငံကောင်းဆောင်တွေဒီတောင်းဆိုချက်ကိုဘာကြောင့်မကြားရလဲလို့မေးခွန်းထုတ်သွားပါတယ်အထွေထွေညီလာခံရဲ့တရားစွန့်ပွဲတစ်ခုမှာတော့တဘာဝပဝန်းကျင်ရေးရာနဲ့ကုလသမဂ္ဂရဲ့ရေရှည်ခန့်နဲ့ဖွံ့ဖြိုးတိုးတက်ရေးရည်မှန်ချက်တွေအကောင့်ထည့်ဖို့ဆောင်ရွက်မှုနဲ့ပတ်သက်လို့လူငယ်တွေရဲ့အခန်းကဏ္ဍကိုကမ္ဘာနိုင်ငံဆောင်ကလူငယ်လူရတွေပါဝင်ဆွေးနွေးခဲ့တာပါညီလာခံမှာတက်ရောက်စကားပြောဆိုခွင့်ရခဲ့တဲ့ကိုဟိန်းထက်ဦးကလူငယ်တွေကြားမှာမတူညီတဲ့တောင်းဆိုချက်တွေရှိနေတာကို VOA ကိုအခုလိုပြောပါတယ
်
ဖွံ့ဖြိုးဆဲနိုင်ငံတွေကအာထိတ်တန်းမှာ priority တခုဖြစ်တင်ပါမလားအဲ့လိုမျိုးမေးခွန်းထုတ်ခံရတာမျိုးတွေရှိတယ်ဗျအဲ့လိုမျိုးအခါကြလို့ရှင်တော့ကျွန်တော်တို့ဘက်ကနေပြီးတော့ပြင်းပြင်းထန်ထန်ပဲမဟုတ်ဘူးငါတို့အရေးကြီးတယ်ဘာဖြစ်လို့လဲဆိုတော့ကုလသမဂ္ဂချမှတ်ထားတဲ့2030ဆိုရဲအာဒီဟီမန်ချက်တွေကနိုင်ငံတွေအားလုံးမပါဘူးဆိုလို့ရှင်ဘယ်လိုမှအထီရောက်မှာမဟုတ်ဘူးဗျအဲ့လိုဆိုတော့ကျွန်တော်အနေနဲ့ကတော့ဒီလိုမတိမငြိဖြစ်နေတဲ့နိုင်ငံတွေမှာပါလို့ရှင်ငါတို့ဖြစ်ဒီ2030ရည်မှန်းချက်ကိုရောက်ပြီလို့ပြောလို့မရဘူးဆိုတာမျိုးကိုပြပြထည့်ပြောခဲ့တ
ယ်။ဥဒုရာသီပြောင်းလဲမှုထိန်းချုပ်ရဲ့အစီအစဉ်တွေအချိန်မြင့်ရင်းနဲ့အားလုံးညီညွတ်စွာပါဝင်ဆောင်ရနိုင်အောင်လို့ကုလသမဂ္ဂအသွေးမှုချုပ်က Acceleration Agenda and Climate Solidarity Pact ဆိုတဲ့မူကြမ်းတရက်ကိုလည်းအကြံပြုတင်ပြထားပါတယ်။ September လဆမိုင်းမှာပဲအာဖရိကဥဒုရာသီညီလာခံကိုလည်းအသွေးမှုချုပ်တက်ရောက်ခဲ့ပါသေးတယ်။ကမ္ဘာဖလုံးအိမ်တန်းငွေထုတ်လုပ်မှုရဲ့400ခိုင်နှုန်းတောင်ရှိတဲ့အာဖရိကဟာလည်းကမ္ဘာအပူချိန်မြင့်တက်မှုကိုတော့အဆိုးဝါးဆုံးရင်ဆိုင်နေရပြီးမျိုးလင်းချက်တွေနဲ့အခွင့်အလမ်းတွေထိခိုက်ပျက်စီးနေရတယ်လို့အတွင်းမှုချုပ်ကပြောဆိုသွားပါတယ်။တခါလို့အခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဗော်လ်တာထက်ကလည်းဂျနီဗာမှာအခုလိုတင်ပြသွားတာပါ
။ Climate change is pushing millions of people into famine.
ဥရရာသီပြောင်းလဲမှုကြောင့်လူသန်းနဲ့ချီငတ်မုတ်ခေါင်းပါမှုဘေးနဲ့ရင်ဆိုင်နေကြရပါတယ်။မျောလင်းချက်တွေအခွင့်လန်းတွေလူနေအိမ်တွေနဲ့လူမှုဘဝတွေကိုပါဥရရာသီပြောင်းလဲမှုကဝါမျိုးဖျက်ဆီးပစ်နေပါတယ်။ဥရရာသီအရေးပေါ်သတိပေးချက်တွေဟာလူအသက်ဆုံးရှုံးစေတဲ့လက်တွေဖြစ်ရက်တွေကဘာတဝန်းထက်ခါတွေ့မြင်နေရပါပြီ။
ဖလုံးအိမ်တန်းကိုဆက်ပြီးတော့ထုတ်လို့နေပဲရုပ်ကျင်းလောင်စာတွေဆက်ပြီးတော့သုံးဆွဲနေမယ်ဥဒုရာသီပြောင်းလဲမှုအရေးအချိန်အဟုန်နဲ့ဆောင်ရွက်မှုပြက်ကွက်နေအောင်မယ်ဆိုရင်တော့ပိုအားကောင်းပြီးတော့ထိခိုက်ပျက်စီးမှုကြီးမားလာတဲ့တဘာဝဘေးအန္တရာယ်ခက်စစိတ်ဖြစ်လာလိမ့်မယ်လို့ဥဒုရာသီဆိုင်ရာသိပ္ပံပညာရှင်တွေကအစဉ်တစိုက်သတိပေးတိုက်တွန်းလာတာပါဒါပေမဲ့လည်းပညာရှင်တွေကြိုတင်ဟောကိန်းထုတ်ထားတဲ့အဲ့ဒီလိုအနာဂတ်ကာလကြီးတဲ့ကိုလက်ရှိရောက်နေကြပြီဖြစ်တဲ့အတွက်နောက်ထပ်သတိပေးချက်တွေထုတ်ဆရာမလိုတော့ဘူးလို့မဟာမင်းကြီးထက်ကပြောပါတယ်။ဘာလို့ရမလဲဆိုတာကိုအားလုံးသိထားကြပြီဖြစ်တဲ့အတွက်အမှန်တကယ်မေခွန်းထုတ်ရမှာကဥဒုရာသီပြောင်းလဲမှုထိန်းချုပ်ရေးဆောင်ရွက်မှုတွေမှာဘယ်အရာကအဟန့်အတားဖြစ်နေတယ်လဲဆိုတဲ့မေခွန်းတာဖြစ်တယ်လို့လည်းမဟာမင်းကြီးကပြောဆိုသွားပါတယ်။ချစ်မတော်
ဥဒုရာသီနဲ့အနာဂတ်ကမ္ဘာအစီအစဉ်မှာအခု VOA American အသံကထုတ်လွှင့်ပေးခဲ့တဲ့စီစဉ်နေတဲ့ပတ်သက်လို့ဝေဖန်အကြံပြုချင်တယ်။ဒါမှမဟုတ်မိမိတို့ဒေတာအတွင်းမှာဖြစ်ပျက်နေတဲ့သတင်းထူးတွေကိုပေးပို့လိုတယ်ဆိုရင်တော့ကျွန်တော်တို့စီကိုစာရေးလို့ရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်များ။ခုချန်နေသေးတဲ့အချိန်တော့အတွင်းမှာသတင်းအချင်းချုပ်ကိုကျွန်တော်ကပဲဆက်ပြီးတစ်ဆက်တည်းပြောပြပေးပါမယ်ခင်ဗျာ။ဆော်ဒီအာရေဗျနိုင်ငံကိုရောက်နေတဲ့အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ဟာဆော်ဒီနိုင်ငံသားဝန်ကြီးဖိုင်ဇာဘင်မာဟန်နဲ့စနေနေ့ကတွေ့ဆုံခဲ့ပြီးအစ္စရေးဂါဇာပြည်ပခါကိုဆွေးနွေးခဲ့ပါတယ်။ဆော်ဒီနိုင်ငံသားဝန်ကြီးကအရက်သားတွေကိုတိုက်ခိုက်တဲ့အပေါ်နှစ်ဖက်စလုံးကိုပြစ်တင်ရှုတ်ချလိုက်ပြီးကျန်းဖက်တိုက်ခိုက်မှုတွေကိုချက်ချင်းလျှော့ချဖို့တိုက်တွန်းပါတယ်။တခါအစ္စရေးရဲ့အင်ဂျင်ဂျင်လေဘနွန်နိုင်ငံမှာရောက်နေတဲ့အီရန်နိုင်ငံသားဝန်ကြီးကလည်းဒီစစ်ပွဲကနေဒေသတွင်းစစ်ပွဲကြီးအဖြစ်ပြန့်နှံ့မသွားအောင်ကာဝယ်နိုင်မှုဖြစ်နိုင်ခြင်းရှိနေသေးကြောင်းပြောပါတယ်ဒါပေမဲ့ဒီလိုမျိုးကာဝယ်ဖို့ကအခြေအနေငယ်ပဲကျန်တော့တယ်လို့စနေနေ့ကသတိပေးလိုက်ပါတယ်မြန်မာမှာတော့လက်နက်ကိုင်ပြည်ပခါတွေရှိနေချိန်မှာပဲအာနာသိန်းစစ်ကောင်စီကတော့လွန်ခဲ့တဲ့ရှင်းနှစ်ကလည်းလက်မှတ်ရေးထိုးခဲ့တဲ့တနင်္ဂနွေလပြစ်ခတ်တိုက်ခိုက်မှုရစေ NCA နှစ်ပတ်လည်အခမ်းအနားကိုဒီနေ့နေပြည်တော်မှာကျင်းပပါတယ် NCA လက်မှတ်ထိုးထားတဲ့အဖွဲ့တချို့နဲ့စစ်ကောင်စီတပ်တွေကြားလက်လော့တိုက်ပွဲတွေရှိနေချိန်မှာပဲဒီကနေ့အခမ်းအနားကိုကျင်းပလာပါတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကခေါင်းဆောင်တချို့တက်ရောက်ကြပါတယ်တခါပြီးခဲ့တဲ့သတင်းပတ်ထဲမိုးအစမပြတ်ရွာသွန်းပြီးရေကြီးရှမ်းမှုတွေကျုံနေရတဲ့ပဲခူးတိုင်းဒေသတွေမှာတော့ရေဘေးကျောက်စာတင်ကျောင်း200ကျော်ကိုယာယီပိတ်ထားစေဖြစ်ပါလေဗျ2,500အတွင်းမှာအဆိုးအဆုပ်အဖြစ်ခဲ့တဲ့ပဲခူးမျိုးနဲ့အနီးတစ်ဝိုက်မှာရေဘေးတံဆူဆူဝဝနဲ့ကျုံနေရပြီးလူနေအိမ်တွေအများပြားရေနှစ်မြုပ်ခဲ့တာပါဘေးလူအားရွှေပြောင်းခိုးလုံးနေရသူတွေကလည်းတောင်းတဲ့ချီရှိသလိုသီးနှံစိုက်ခင်းတွေအများပြားလည်းပျက်စီးခဲ့ရပါတယ်ခုတော့ထိတ်တန့်သတင်းတွေကိုကျွန်တော်ကပြန်လည်တက်ဆက်ခဲ့တာဖြစ်ပါတယ်ဗျာဒီမနေ့အတွက်စီစဉ်ထုတ်လို့ရမှုကကိုညာဝင်းအောင်ဖြစ်ပြီးရုပ်သံဒါရိုက်တာကတော့ Glenn Campbell ပါအခုအစီအစဉ်တွေကိုမနေ့7နိုင်ကနေ9နိုင်အထိ light meter 16 19 41ကနေလည်းပြန်လည်ထုတ်လွှင့်ပေးသွားမှာမလို့တချို့အစီအစဉ်တွေလွတ်သွားများရှိရင်ပြန်လည်နားဆင်နိုင်ပါတယ်ဗျာ VOA ကိုလည်းဝေဖန်အကြံပြုကြဖို့ဖိတ်ခေါ်ပါတယ်ဗျာအခု social media online ပေါ်ကနေလည်းမှတ်ချက်တွေပြုနိုင်ပါတယ်ဗျာဒီကနေ့မနေ့အစီအစဉ်တွေကို radio ပြင် online ကနေကြည့်ရှုနားဆင်ခဲ့ကြတဲ့ပရိသတ်တွေအားလုံးကိုကျေးဇူးတင်ပါတယ်ခင်ဗျာ VOA American အတရဲ့မနေ့ပိုင်းအစီအစဉ်တွေကိုဒီမှာပဲအဆုံးသတ်ပြစီခင်ဗျာ VOA ကိုလည်း email ပို့ဖို့ခြင်းနဲ့ဆိုရင်ကျွန်တော်တို့ရဲ့ email လိပ်စာ bamis@voanews.com ဖြစ်ပါတယ်ခင်ဗျာခုထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကိုလည်း voanews.com မှာအချိန်မြင့်ပြန်လည်နားဆင်နိုင်ပါတယ်မြန်မာပြည်သူပြည်သားအားလုံးဘေးရန်ကြီးရဲ့ကင်းတော့ကခတ်သိမ်းရှင်းနိုင်ပြီးကျန်းမာရွှင်လန်းကြပါစေခင်ဗျာကျွန်တော်ကတော့ညီညာရေးပါခင်ဗျာ